Welcome to the Voice of America in Burmese.
Namaste Kim Asha. Washington Radio View American Tangani. 2020 July 3 ရက်တောက်ချာနေမနေ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 40နဲ့51လိုင်းကီလိုမီတာ190တို့ကနေထောက်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ Republican Party ဝင်တချို့က COVID-19 ကာယောဂါကာကွယ်ရေးအတွက်တက်ဆင်ရတဲ့နှကောင်းစီကိုမတက်ဘဲနေလေရှိရကနေပါတီရင်းပြောင်းလဲမှုတွေလှုပ်ဆောင်တဲ့အနေနဲ့သမ္မတ Donald Trump ကနှကောင်းစီတက်ဖို့အတွက်ဒီသတင်းပတ်ထဲမှာပဲပြောကြားလာပါပြီ။နိုင်ငံတည်းကလူချင်းခက်ခွာခွာနေဖို့တိုက်ခိုက်ခဲ့တဲ့နေရာတွေမှာတော့သမ္မတရဲ့ Republican ကပါတီဝင်တချို့ဟာနှကောင်းစီမတက်ကြဘူးလို့လွှတ်တော်ကပြောကြားခဲ့တာပါ။ယောဂါထိမ့်ချုပ်ရေးအတွက်အသွာလာကန့်သက်ထားရကနေတချို့ကိုပြန်ပြီးဖြေလျှော့ပေးခဲ့တဲ့နောက်ပိုင်းပြည်နယ်အများပြားမှာ COVID-19 ကူးစက်မှုတဟုန်တို့မြင့်တက်လာချိန်မှာ Republican Party ဝင်တွေမူပြောင်းလာတာဖြစ်ပြီးကိုယ့်ကိုယ်အတွက်ရောသူများအတွက်ပါအကာအကွယ်ပေးတဲ့နှကောင်းစီတက်ဆင်ဖို့လှုပ်လာကြတာဖြစ်ပါတယ်။ဗိုလ်တဖူးနဲ့ Fox သတင်းဌာနမေးမြန်းခန်းတစ်ခုမှာနှကောင်းစီတက်ဆင်တာဟာကောင်းကြောင်းနဲ့တယောက်နဲ့တယောက်ခက်ခွာခွာနေဖို့ခက်ခဲတဲ့နေရာမျိုးမှာဆိုသူလဲတက်ဆင်မယ်လို့သမ္မတကပြောကြခဲ့တာပါ။အိုကလာဟိုမာပြည်နယ်တူဆန်မြို့ကလူမှုဟောပြောပွဲမှာတော့သမ္မတထရမ်ကလူတိုင်းကိုယ့်သဘောနဲ့ကိုယ်ဆုံးဖြတ်ဖို့ပြောခဲ့တာပါ။အမေရိကန်နိုင်ငံမှာနှကောင်းစီးတက်ဆင်တဲ့ကိစ္စဟာနိုင်ငံရေးပြဿနာတစ်ခုဖြစ်လာနေပြီးယောဂါထိမ့်ချုပ်ရင်းနဲ့ကာဝေးဆံရဘူဌာန CDC ကဒီကာယောဂါအစပိုင်းချိန်တုန်းကလူမှုကြားတွားလာရမှာနှကောင်းစီးတက်ဖို့အကြံပြုချက်မထုတ်ပြန်ခဲ့တဲ့အတွက်နားလည်မှုရှုပ်ထွေးပြီးအခြေအနေတွေပိုဆိုးလာတာလည်းဖြစ်ပါတယ်။ကဘာတလွားချစ်တပရင်းနေသည့်ဒီယောဂအကူးဆက်ခံသူ71သန်းနီးပါးရှိနေပြီးသေဆုံးသူကသန်းတဝက်ကျော်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဟာကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအကြီးအကျယ်ထိခိုက်စေတယ်လို့ကုလသမဂ္ဂအကြီးမှုချုပ်အန်တိုနီယိုဂူတရက်စ်ကချစ်တပရင်းနေမှာသတိပေးလိုက်ပါတယ်။ကမ္ဘာနိုင်ငံအားလုံးရဲ့လုံခြုံရေးနဲ့လူနေမှုဘဝတွေအတွက်ဘယ်ပေါင်းစုံကနေထိုးနှက်တာခံနေရတဲ့အတွက်ဆိုးရတဲ့ယောဂါတွေဖြစ်လာနိုင်စေတယ်လို့ကမ္ဘာကြီးကိုလည်းပိုးပြီးအားနည်းလာစေနိုင်တယ်လို့အထွေမှုချုပ်ကကုလသမဂ္ဂလုံခြုံရေးကောင်စီအစ်မအရာရှိများရဲ့ရုပ်တံအစည်းအဝေးမှာပြောပါတယ်။လုံခြုံရေးကောင်စီမှာဒီကာယောဂါရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးပေါ်တည်ရောက်မှုနဲ့ပတ်သက်ပြီးဆွေးနွေးကြရမှာအထွေမှုချုပ်ကစိန်ခေါ်မှုအနေနဲ့အနာဂတ်လုံခြုံရေးမန်တိုင်တွေပိုးပြီးခိုင်မာအောင်လုပ်ရင်ဒီနှစ်ကမ္ဘာကအသက်တွေကိုကယ်ရမယ်လို့လည်းပြောပါတယ်။တချို့ဒေတာတွေမှာဒီကာယောဂါကြောင့်မရေမရာဖြစ်နေမှုကိုမဟာဗျူဟာကျတဲ့အခွင့်ကောင်းဖြစ်နေအကျန့်ဖက်အဖွဲ့တွေနဲ့အစွန်းရောက်တွေအပါဝင်လက်နက်ကိုင်တိုက်ခိုက်နေတဲ့အဖွဲ့တွေကရှုမြင်နေကြကြောင်းနဲ့တကယ်လို့နိုင်ငံတကာတိုင်းဝိုင်းနေနဲ့အပြစ်ကရစိအပြစ်ဝမလုံဆောင်မှုဆိုရင်ပဋိပက္ခတရားလောက်ဖြစ်ပွားနေတဲ့ကဘာကြီးအတွက်ငြိမ်းချမ်းလုပ်ငန်းစဉ်အန္တရာယ်ရှိနေတယ်လို့လည်းသတိပေးပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ပိတ်ပစ်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေပြန်ပြီးဖွင့်ဖို့ကြိုးစားနေကြချိန်မှာပဲအမေရိကန်စီးပွားရေးအတွက်ဂျူနာတွင်အလုတ်ကန်9သန်းနီးပါးပေါ်လာတယ်လို့အစိုးရကချစ်သပြင်းနေမှာထုတ်ပြန်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းအလုတ်လက်မဲ့ခန်းစား권ရှောက်ထားသူပေါင်းက 1.4 သန်းရှိတယ်လို့လည်းပြောပါတယ်။အလုတ်ကန်စစ်တမ်းကပ်ယူတဲ့ဌာနထုတ်ပြန်ချက်မှာတော့အမေရိကန်ရဲ့အလုတ်လက်မဲ့နှုန်းဟာမေလာထဲမှာ 73.3 ရာခိုင်နှုန်းရှိရကနေဂျူလာထဲမှာ 11.1 ရာခိုင်နှုန်းဖြစ်လာတယ်လို့ပြောပါတယ်။ဒါပေမဲ့ဒီဂျူလာအတွက်စည်ရင်းပြုစုတာဟာအမေရိကန်နိုင်ငံတလွှားစီးပွားရေးလုပ်ငန်းတွေပထမဆုံးပြန်ဖွင့်ပေးခဲ့ရကနေယောဂါကူးစက်မှုစံချိန်တင်လောက်အောင်ဖြစ်မလာသေးတဲ့ဂျွန်လလေလောက်ထဲမှာကောက်ယူခဲ့တာဖြစ်ပါတယ်။အလုတ်ကန်တိုးတက်မှုနဲ့အလုတ်လက်မဲ့နှုံဆိုင်ရာစီးရင်ခန်းစားတွေကိုကြည့်ရင်အမေရိကန်စီးပွားရေးဟာလမ်းဆောင်မှာရှိနေပြီးတချို့နေရာတွေမှာပဲပြန်ပြီးနလန်ထူနိုင်သေးတယ်လို့မရေမရာဖြစ်နေတာလည်းတွေ့ရပါတယ်။ကုလသမဂ္ဂ IAEA ရဲ့အနုမြှဆိုင်အေဂျင်စီကစောင့်ကြည့်နေတဲ့နျူကလ িয়ার စစ်အုံတွေထဲကတခုမှမတော်တဆမှုတစ်ခုဖြစ်ပွားခဲ့တယ်လို့အီရန်ကပြောပါတယ်။မတော်တဆမှုဟာအီရန်အလဲပိုင်းကဆောက်လေလုပ်ငန်းတွေလုပ်နေတဲ့ NATO's nuclear tension ဆက်ရုံမှာစစ်တပ်ရင်းရဲ့အစောပိုင်းမှာဖြစ်ပွားခဲ့ကြောင်းနဲ့ပူးတွဲအဆောက်အဦငယ်တစ်ခုပျက်စီးသွားပေမဲ့ဘိုးခွားတုံးဆက်ရုံကိုတော့ထိခိုက်မှုမရှိဘူးလို့အီရန်အနုမြေစွမ်းအင်ဆိုင်ရာအဖွဲ့ပြောခွင့်ရကပြောပါတယ်။တေဟရန်မြို့ကတောင်ဘက်ကီလိုမီတာ250กว่าမှာရှိတဲ့အီရန်ရဲ့ပင်မယူရေနီယမ်တန့်စင်တဲ့ဗဟိုဌာနနာတန့်စ်မှာလေကြောင်းတိုက်ခိုက်မှုအန္တရာယ်ကနေကာကွယ်ဖို့အတွက်မြေရောက်အနက်ပေ 9.6 မီတာလောက်မှာတိဆောက်မှုအပါအဝင်ဆောက်လုပ်ရေးလုပ်ငန်းလုပ်ဆောင်တာမျိုးကိုအရင်ကမကြေညာခဲ့ပါဘူး။ဒီမတော်တဆဖြစ်မှုကြောင့်ထိခိုက်ဒဏ်ရာရမှုတစ်စုံတစ်ရာမရှိတဲ့အပြင်လက်ရှိလုပ်ဆောင်နေတဲ့လုပ်ငန်းတွေလည်းထိခိုက်မှုမရှိဘူးလို့အီရန်အနုမြေစွမ်းအင်ဆိုင်အဖွဲ့ပြောခွင့်ရကပြောကြားခဲ့တာပါ။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမ်းမတော်မှာ VOA American အသံရဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြေညာတော့ပါမယ်မြန်မာနိုင်ငံကချင်ပြည်နယ်ဖားခန့်ဒေသမှာကျောက်စိမ့်တွင်ပြုံကျတာကြောင့်လူရကျော်တည်ဆုံးခဲ့ရတဲ့အတွက်အလွန်စိတ်မကောင်းဖြစ်မိကြောင်းကုလသမဂ္ဂထွေထွေအတွင်းဝန်ကြီးအန်တိုနီယိုဂူတာရက်စ်ကဇူလိုင်လ2ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြည်ထောင်စုမြန်မာနိုင်ငံအစိုးရနဲ့ပြည်သူတွေနဲ့တကွာတည်ဆုံးသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနည်းမိကြောင်းလည်းကုလအတွင်းဝန်ကြီးကပြောပါတယ်။မြေပြိုတဲ့ဒဏ်ခံစားနေရသူတွေအတွက်လှုပ်ဆောင်နေတဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအကူအညီပေးဖို့ကုလသမဂ္ဂကအသိရှိနေတယ်လို့လည်းသူကပြောပါတယ်။ဇူလိုင်လ2ရက်နေ့မှာပဲမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့ရုံးကလည်းမြေပြိုမှုတွေအသက်ဆုံးရှုံးရသူတွေအတွက်စိတ်မကောင်းဖြစ်မိကြောင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်သူတွေကိုချီးကျူးဂုဏ်ပြုကြောင်းတရားကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဗီဒတ်ဌာနကတော့စစ်တပ်ပြည်နယ်ကဖြစ်ပွားခဲ့တဲ့ကျောက်စိမ့်တွင်းမြေပြိုမှုမှာအနည်းဆုံးလူ160သေဆုံးခဲ့တယ်လို့ပြောပါတယ်။ကျောက်သမားတွေကျောက်တွေကောက်ယူနေချိန်မှာမိုးရွာသွန်းလို့ရှုပ်မြေဈေးနွန်လိုင်းကျရောက်ခဲ့ပြီးသေဆုံးကြတာလို့ပြောပါတယ်။နောက်ထပ်တွင်တွင်လည်းပြောကြနိုင်သေးတယ်လို့မိသက်ဌာနတာဝန်ရှိသူတို့ကသတိပေးထားပါတယ်။ဖကန်ဒေတာကျောက်တွင်းတွေမှာမကြသေးမီကာလတွေတဲ့မြေပြိုလို့အသက်သေဆုံးရမှုတွေဖြစ်ပွားနေခဲ့တာပါ။ကမ္ဘာကျောက်စိမ့်အထွတ်ဆုံးနိုင်ငံတစ်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံကကျောက်စိမ့်တွေကိုတရုတ်နိုင်ငံကအများဆုံးဝယ်ယူနေတာလည်းဖြစ်ပါတယ်။လက်ရှိမြန်မာအစိုးရကကျောက်မြေပြုဖို့ရေးလုပ်ငန်းမှာပြုပြောင်းလဲရေးတွေလုပ်မယ်လို့ပြောထားပေမဲ့အခုချိန်ထိတော့အကောင့်ထဲပေါင်နိုင်ခြင်းမရှိသေးပါဘူး။တဘာဝပါဝင်ခြင်းစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Global Witness ကတော့ကျောက်စိမ့်ကရတဲ့ဝင်ငွေတွေကမြန်မာအစိုးရတက်တဲ့ကချင်လက်နက်ကိုင်တပ်အကြားကတိုက်ပွဲတွေကိုမိလောင်ရလေးပင့်ပေးတယ်လို့ဖြစ်နေတယ်လို့လည်းပြောပါတယ်။2016-2019ဘဏ္ဍာရေးနှစ်မှာကျောက်စိမ့်ကရတဲ့ဝင်ငွေအမေရိကန်ဒေါ်လာ1,950ရှိတယ်လို့မြန်မာအစိုးရကပြောပေမဲ့အမေရိကန်ဝင်ငွေ20ဒေါ်လာဘီလီယံနဲ့ချီရှိတယ်လို့ Global Witness ကအစီရင်ခံထားပါရယ်ခင်ဗျာ။ဥရောပသမဂ္ဂ EU အဖွဲ့ဝင်6နိုင်ငံဖြစ်တဲ့ Austria, Finland, ပြင်သစ် Germany, Netherlands နဲ့ပိုလန်နိုင်ငံတွေကိုမြန်မာနိုင်ငံကပြန်လည်ပေးဆက်ဖို့ရှိတဲ့ကျွေးမီနဲ့အတူအမေရိကန်ဒေါ်လာ100နီးပါးပေးဆက်ရမယ့်အချိန်ကိုရွှေ့ဆိုင်းလိုက်တယ်လို့ EU ကဇူလိုင်လ1ရက်နေ့ကကြေညာလိုက်ပါတယ်။ဒီနှစ်မေလကဒီဇင်ဘာလကာလတဲ့မြန်မာနိုင်ငံကပေးဆက်ရမယ့်ကျွေးမီနဲ့အတူပမာဏစုစုပေါင်းအမေရိကန်ဒေါ်လာ68သန်းအကျုံးဝင်မှဖြစ်တယ်လို့ COVID-19 ကပ်ရောဂါဆက်ရောက်နေချိန်မှာမြန်မာနိုင်ငံအကူအညီရစေဖို့အခုလိုရွှေ့ဆိုင်းပေးတာလို့လည်းအဲ့ဒီဥရောပနိုင်ငံတွေကိုကစားပြုတဲ့တာမတ်ကြီးတွေကစီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းစီကိုပြဖို့တဲ့စာမှာဖော်ပြထားပါတယ်။ဒီကနေ့ကြေညာချက်ဟာ Team Europe လို့ခေါ်တဲ့ဥရောပအဖွဲ့ရဲ့ကမ္ဘာတဝန်း COVID-19 အကျပ်တဲကိုတုံ့ပြန်မှုရဲ့အစိပ်ပိုင်းဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာ EU တာမတ်ကြီး Christian Schmidt ကပြောပါတယ်။EU ဟာအရင်ကလည်းမြန်မာနိုင်ငံကိုချွေးပြီးတတ်တာခွင့်ပေးခဲ့ပြီးပါတယ်။ဒါပေမဲ့ EBLA တုန်းကကမ္ဘာနိုင်ငံတွေသဘောတူညီထားခဲ့တဲ့ G20 အဖွဲ့နဲ့ Paris Club ချင်းွေရဆိုင်ရဲ့အစီအစဉ်အောက်ကနေမြန်မာနိုင်ငံရဲ့ချွေးပြီးကိုပထမဆုံးအကြိမ်ရွှေ့ဆိုင်းပေးတာလည်းဖြစ်ပါတယ်။ EU အနေနဲ့ COVID-19 ကာလအတွင်းချွေးပြီးပေးဆက်မှုရဆိုင်ရေးဆိုင်ရာအစီအစဉ်တွေကိုအပြည့်အဝထောက်ခံကြောင်းနဲ့မြန်မာနိုင်ငံကိုငွေချေးထားတဲ့တခြားမိရှင်နိုင်ငံတွေလည်းအလားတူလှုပ်ဆောင်ပေးဖို့တိုက်တွန်းထားပါတယ်။အိန္ဒိယနဲ့တရုတ်နဲ့နိုင်ငံတွေဆက်ကတပ်ဖွဲ့ဝင်တွေကြားတင်းမာမှုတွေမြင့်တက်နေချိန်မှာပဲရုရှားတိုက်လေယာဉ်တွေနဲ့အိန္ဒိယလေတပ်ကိုအင်အားဖြည့်တင်းဖို့အိန္ဒိယဆိုရကကြာတာပရိနေကခွင့်ပြုလိုက်ပြီးဖြစ်ပါတယ်။အိန္ဒိယနိုင်ငံကရုရှားတိုက်လေယာဉ်အသစ်33စင်းကိုဝယ်ယူမှာဖြစ်သလိုလက်ရှိအသုံးပြုနေတဲ့တိုက်လေယာဉ်59စင်းကိုလည်းအဆင့်ပြင့်တင်သွားမှာဖြစ်ပါတယ်။အိန္ဒိယကဝယ်ယူမဲ့ရုရှားလို MiG-29 20စင်းနဲ့ Su-30 ဂျက်တိုက်လေယာဉ်တရာစင်းအတွက်အမေရိကန်ဒေါ်လာ1.43ဘီလီယံကုန်ကျမှာဖြစ်တယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့လတဲ့ဟိမဝန္တာနောက်ပိုင်းဒေသမှာအိန္ဒိယနဲ့တရုတ်တပ်တွေခရယံတိုက်ခတ်မှုဖြစ်ပွားခဲ့ပြီးအိန္ဒိယစစ်သားအယောက်20သေဆုံးခဲ့ရတဲ့အတွေ့အိန္ဒိယနဲ့တရုတ်နိုင်ငံကြားတင်းမာမှုအဆိုးဆုံးအခြေအနေကိုရောက်ရှိနေတာဖြစ်ပါတယ်။အဲဒီတိုက်ခတ်မှုဖြစ်ပြီးကြတဲ့အိန္ဒိယနဲ့တရုတ်နိုင်ငံကြားအဓိကထိန်းချုပ်နယ်မြေတွေမှာနှစ်ဖက်တပ်တွေနဲ့စစ်လက်နက်ကိရိယာတွေကိုတိုးချဲ့ချထားနေတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံဟာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအမေရိကန်နဲ့အစ္စရေးလိုလက်နက်တွေဝယ်ယူထားခဲ့ပေမဲ့တိုက်ပွဲရဲ့ဆက်လက်နေပစ္စည်းတွေရဲ့ထပ်ဝက်ဟာရုရှားလိုလက်နက်တွေပဲဖြစ်ပါတယ်။ပြည်တွင်းတုံးဝေဟင်ကဝင်ပစ်ဒုံးကျည်တွေဝယ်ယူခွင့်ကိုလည်းခွင့်ပြုခဲ့ပြီးအိန္ဒိယလေတပ်စွမ်းရည်ကိုပုံမကောင်းမွန်စေလိမ့်မယ်လို့လည်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။ဂျပန်နိုင်ငံတိုကျိုမြို့မှာမနေ့ကတရက်တည်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ109ယောက်ရှိတဲ့အတွက်နှစ်လအတွင်းတရက်တည်းကူးစက်မှုနှုန်းအများဆုံးဖြစ်တယ်လို့ပြည်ထောင်စုရေမှူးယူရီကိုကိုအီကဲကပြောပါတယ်။
今日の陽性者数すでにご案内の通り107人となっております
。ディピューリューナー109人を死亡。ただ、ロメレットラ、メラ2年にが、イエボーチリチェンジャー、タロンが、154人をディピューリューナーパイ、ナラトゥイ、プラマゾンチェン、ティア、タゴ、ピアンテラー、チェチョン、オチェイムクイゲーが、マニロンが、トリザシネボーマー、ピョトワラバ。လူရေ14တန်းရှိတဲ့တိုကျိုမြို့မှာမေလ25ရက်နေ့ကအရေးပေါ်အခြေအနေကြေညာထားတာကိုရွေးသိမ်းခဲ့ပြီးတနေ့ကကုသမှု20အောက်မှာထိန်းချုပ်ထားဖို့မျှော်မှန်းခဲ့ပေမဲ့ပြီးခဲ့တဲ့အပတ်တွေထဲတရက်ကို50ကျော်အထိကုသမှုတွေရှိနေခဲ့တာပါမနေ့ကတော့ကုသမှုတော့အခုလိုနှစ်ဆမြင့်တက်သွားတာလည်းဖြစ်ပါတယ် COVID-19 ဒုတိယလိုင်းကိုကာကွယ်နိုင်ဖို့ပြည်သူတွေအနေနဲ့သတိရှိကြဖို့ကိုလည်းအုပ်ချုပ်ရေးမှူးကိုယ်ကဲကတိုက်တွန်းခဲ့ပါတယ်အထူးသဖြင့်ညဘက်ဖြော်ဖြေးတွေရှိတဲ့တိုကျိုမြို့ရှင်ဂျူကုနဲ့အီကေဘူကုရိုရက်တွေမှာကုသမှုတော့မြင့်မားနေလို့သတိရှိကြဖို့တိုက်တွန်းထားပါတယ်ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်သူ19,000ဝန်းကျင်နဲ့သေဆုံးသူ986ယောက်ရှိပါတယ်ခင်ဗျာကြော်ညင်းမနပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာဟောင်ကောင်အရေးနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းအေဒီတာဦးကျော်စန်းသားကိုမေးမြန်းမှာဖြစ်ပါတယ
်ဦးကျော်စန်းသားခင်ဗျာဒီတရုတ်နိုင်ငံအစိုးရနေပြီးတော့အခုဟောင်ကောင်မှာအမျိုးသားလူမျိုးရေးဆိုင်ရာဥပဒေဆိုတာကိုပြဋ္ဌာန်းပြီးတော့ဟာလာဖမ်းဆီးတာတွေအရေးယူတာတွေလှုပ်လာနေပါပြီပြဿနာလည်းတက်နေပါပြီအဲ့တော့ဒီကိစ္စကရှေ့ကိုဘလောက်ထိဟာလာကြီးကျယ်နိုင်ပါသလဲခင်ဗ
ျဟုတ်ကဲ့ရှင်းလို့ပြောခင်နောက်ကနေပြန်ဆမယ်ဆိုရင် 1941 ဘိန်းစစ်ပွဲမှာဗြိတိရှားတွေဒေဝထက်ကဆင်းယူခဲ့တဲ့ဟောင်ကောင်ကို1969မှာပြန်ဆွဲပေးပါတယ်အဲ့ဒီဆွဲပေးတဲ့အခါမှာ one country two system တနိုင်ငံစနစ်နှမျိုးနဲ့250ထားမယ်ဟောင်ကောင်မှာဗြိတိရှားလက်ကရှိခဲ့တဲ့ဒီမိုကရေစီကိုဆက်လက်ကျင့်သုံးမယ်ဆိုပြီးတော့250ထားမယ်ဆိုပြီးတော့သဘောတူတယ်အခု23နှစ်အကြာမှာဒေဗကအဲ့စနစ်ကိုဖျက်သိမ်းပြီးတော့တရုတ်စနစ်လောက်ကိုလုံးဝသုတ်သိမ်းနေတဲ့သဘောနဲ့လုလာဖြစ်တယ်။အချိန်ထဲမှာပဲဟောင်ကောင်ကလူတွေကလည်းပဲဗြိတိရှ်လက်အောက်မှာနေခဲ့ရတဲ့ဒီမိုကရေစီကိုဆက်လက်ကျင့်သုံးနေတယ်။ပိုပြီးတော့ပြင်းထန်လာတာကလူငယ်တချို့ဆိုရင်ဟောင်ကောင်အင်ဒီပန်ဒန့်ဟောင်ကောင်လွတ်လာရေးဆွဲပြေးတော်တာနဲ့ကိုင်လာကြတယ်။ဒါကအခြေခံအကြောင်းရင်းလက်လော့ဖြစ်လာတာကမနစ်ကတော့က extradition ဥပဒေလို့ခေါ်တဲ့တရားခံပြေးလွှဲပြောင်းရေးဥပဒေဒေဝကတေခံဖြစ်လူကျင်တဲ့လူတွေကိုဟောင်ကောင်ဘက်ကနေပြန်လွှဲပေးရမယ်ဒီမှာပြဿနာဆက်တက်တယ်အခုခါမှာလူငယ်ဥပဒေဆိုပြီးတော့ပို့ပြီးတော့ပြင်းပြထန်ထန်ဖြစ်လာတယ်ဆိုတော့ဒီပြဿနာကိစ္စတွေလောလောဆယ်ကိစ္စတွေကိုနှိမ့်နှံလို့ပြည်လဲနိုင်တယ်မှာအဓိကအကြောင်းရင်းဖြစ်တဲ့ဒေဝကအချိန်ပြည့်ခင်ထင်ကျုပ်ချင်တာနဲ့ဟောင်ကောင်ကဒီမိုကရေစီလူကျင်တဲ့ကိစ္စကတော့ဆက်လက်ပြီးတော့ဖြစ်နေဦးမယ်လို့ထင်ပါတယ်ခွန်းဟု
တ်ကဲ့အဲ့တော့ဒီဟောင်ကောင်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်တို့ဗြိတိန်တို့ကလည်းသူတို့နိုင်ငံတွေရဲ့လုပ်ပိုင်ခွင့်တရားနေဒီဟောင်ကောင်ကိစ္စမှာအရေးယူဆောင်ရွက်မှုတွေအဲလှုပ်လာနေတာကိုလည်းကျွန်တော်သတိထားမိပါတယ်။ဒါတွေကဘယ်လောက်ထိထိရောက်မှာလဲပြီးတော့ဒီအပေါ်မှာတရုတ်နိုင်ငံကဘယ်လိုတုံ့ပြန်နိုင်ပါသလဲခင်ဗျ။အ
တော့ဆိုအမေရိကန်ရဲ့အရေးယူမှုကတော့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်မယ်ဆိုပြီးတော့ပြောပါတယ်။ဆိုတော့အဲ့ဒီဒဏ်ခတ်ပိတ်ဆို့မှုထဲမှာအထင်ရှားဆုံးတစ်ခုပါဝင်တာကတော့ဟောင်ကောင်ကိုအမေရိကန်ကအထူးစီးပွားရေးဆောင်ကုန်သွယ်ဖက်ဆောင်ဖြစ်နေသတ်မှတ်ထားတယ်။ဆိုတဲ့တော့ဟောင်ကောင်ကတဆင်ကူတိုင်းအောင်ဝေးလို့ရင်အခွန်မကောက်ဘူး custom duty free လောက်ခါတယ်အဲ့လိုဟာကိုပြန်လဲယူသိမ့်မယ်လို့ပြောတယ်ဆိုတော့အဲ့ဒီကိစ္စကဘလောက်အရေးကြီးတယ်ဆိုရင်တရုတ်ပြည်ကို American ကတင်ပို့တဲ့ competition ရှေ့ရခိုင်နှုန်းကဟောင်ကောင်ကိုဖြတ်ပြီးတော့အခွန်မဲ့ဝင်တယ်တရုတ်ပြည်က American ကိုလာတဲ့ competition 600ခိုင်နှုန်းကအခွန်လွတ် American နဲ့ဝင်တယ်ဆိုတော့600ခိုင်နှုန်း800ခိုင်နှုန်းပဲရှိတယ်ဆိုတော့တရုတ်ကစီးပွားရေးအင်အားစိတ်ကြီးတဲ့နိုင်ငံကြီးလို့ဖြစ်တော့သူကတော့သိအထင်မနာလောက်ဘူးလို့ဆိုရမှာဖြစ်ပါတယ်ဗြိတိန်ကတော့မလုပ်မလဲဆိုလို့ရှိရင်ဟောင်ကောင်နိုင်ငံသားအခုဆိုရင်သုံးသန်းလောက်ကိုဗြိတိန်နိုင်ငံသားအဖြစ်နဲ့ပြင်မယ်လို့ပြောတယ်ဒါကတော့တရုတ်နိုင်ငံရဲ့အချုပ်အခြာအနာကိုစော်ကားတဲ့စင်ခေါ်တဲ့သဘောဖြစ်တယ်တရုတ်ကဟောင်ကောင်လူလူဟာတရုတ်နိုင်ငံသားရဖြစ်တယ်မင်းတို့ဘာပြည်စရာရှိလဲဆိုတော့ဒီကိစ္စကတော့အတော်လေးပြဿနာတက်နိုင်တဲ့ကိစ္စဖြစ်ပါတယ်အဲ့ဒါတူတော့ပဲဩစတြေးလျကလည်းပဲဗြိတိန်နမူနာကိုလိုက်ပြီးလုပ်မယ်လို့စဉ်းစားနေပါတယ်ဆိုတော့ဒီကိစ္စကတော့အတော်လေးအခက်မကြီးဖြစ်ရမယ်တရုတ်ကဘယ်လိုတုံ့ပြန်မလဲဆိုရင်သူတို့ကတော့ corresponding measures ထိုက်သင့်သောတုံ့ပြန်မှုလုပ်မယ်အတိအကျကိုသူမပြောသေးပါဘူးဆိုတော့ဒါကတော့ဆုံးဖြတ်ရမယ့်ကိစ္စပါခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီဟောင်ကောင်အရေးကိစ္စကဒေတာတွင်းကိုရောဘယ်လိုရိုက်ခတ်လာနိုင်ပါသလဲပြီးတော့အထူးသဖြင့်ပေါ့မြန်မာအပါဝင်အရှိတောင်အာရှနိုင်ငံတွေပေါ်မှာဘယ်လိုရိုက်ခတ်မှုရှိလာမယ်လို့သုံးသပ်ပါမယ
်ဒေတာတွင်းမှာတော့တရုတ်နဲ့တဲတဲ့နိုင်ငံတွေကတရုတ်ကိုစွန့်ဝင်လာကြမှာဖြစ်ပါတယ်အထူးသဖြင့်တိုင်ဝမ်ဆိုလို့ရှိရင်အခုတော့မဲ့နိုင်ငံသားတွေသတိထားကြဖို့ဟောင်ကောင်ကိုသလောက်တရုတ်ဖက်ကိုသလောက်မကောက်ဘူးသလောက်လိုအပ်ရင်ဆိုတော့ကြဖို့မစသဖြင့်ဟ ိုင်ဝမ်ဘက်ကတော့တတိထားဖို့ပြောနေတာတွေ့ရပါတယ်ဆိုတော့အရှေ့တော်အာရှနိုင်ငံတွေမှာလည်းပဲဒီတောင်ပြုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးတရုတ်နဲ့အညီပေါ်နေတာရှိပါတယ်အရှေ့တော်အာရှလေးနိုင်ငံတော့ကတိုက်ပတ်သက်နေတယ်ဆိုတော့အခုဟောင်ကောင်ကိုတရုတ်ကရှေ့တူပြီးလုပ်လို့တောင်ပြုတ်ပင်လယ်ကိစ္စမှာလည်းရှေ့တူပြီးလုပ်ရမယ်ဆိုရင်ငါတို့ဘယ်လိုလုပ်မလဲဒါအရှေ့တော်အာရှနိုင်ငံတွေအရင်နဲ့စဉ်းစားကြရစိုးရင်စရာလို့ပြောရင်ရအောင်ရနိုင်ပါတယ်မြန်မာကတော့အရှေ့တော်အာရှနိုင်ငံတွေတဲကကင်ဘောဒီးယားတို့လာအိုစ်တို့လိုပဲတရုတ်နဲ့ပိတ်ပြီးတော့စီးပွားရေးဆက်ဆံရေးရှိပြီးတော့နဲ့မြင်းပေါ်ရဲဆိုတော့တောင်ပြုတ်ပင်လယ်ကိစ္စမှလည်းသူတို့မပါဝင်တော့သူတို့ကတော့ခက်ဆံကြောင်ခက်ဖယ်ဖယ်နေလိမ့်မယ်လို့ယူဆရပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးကျော်စောနာခင
်ဗျ COVID-19 အတွက်ဆေးမတွေ့သေးခင်မှာကိုကိုကိုကာကွယ်ရေးကိုအဓိကထားပြီးလှုပ်ဆောင်တင်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ဒီရောဂါကိုဘက်တီးရီးယားတက်သုံးတဲ့ပရိစီဝါဆေးရင်နဲ့အစားထိုးမသုံးကြဖို့လည်းသတိပေးပါတယ်ဒေါက်တာတင့်ဆွေကိုကျွန်မခင်ဗျသက်ကဆက်သွယ်မေးမြန်းတဲ့အခါမှာကူးစက်ယောဂအတွက်ပိုးရည်နဲ့ပတ်သက်ပြီးအခုလိုစပြောပါတယ
်ကူးစက်ယောဂကိုဖြစ်စေတဲ့ပိုးအမျိုးမျိုးရှိပါတယ်ဘက်တီးရီးယားဆိုတဲ့အကောင်လေးနဲ့ဗိုင်းရပ်ဆိုတဲ့အကောင်လေးကတော့အများဆုံးနှစ်မျိုးပေါ့နော်နောက်ထပ်လည်းရှိသေးတာပေါ့မိုးပိုးခေါ်တဲ့ဟာတွေကပါကောင်းဆိုတဲ့ဟာတွေစသဖြင့်ပေါ့နော်ပိုးအမျိုးမျိုးရှိတယ်ဒီဗိုင်းရပ်စ်နဲ့ပတ်သက်ရင်တော့ဗိုင်းရပ်စ်ကိုသေးစေတဲ့ဆေးကတော့ခုလိမရှိဘူးသို့သောဗိုင်းရပ်စ်ကလည်းယောဂအမျိုးမျိုးဆိုတော့ကြက်ငှက်တို့ကိုယ်ကိစ္စတွေ H1N1 ကိစ္စတွေ Swine Flu ဆိုတဲ့ကိစ္စဗိုင်းရပ်စ်တွေပေါ့နော်တချို့ဗိုင်းရပ်စ်ယောဂတွေအတွက်အသုံးကျနိုင်မဲ့ဗိုင်းရပ်စ်ဆေးတွေတော့ရှိပါတယ်ခင်ဗျသို့သောအခုကိုရိုနာဗိုင်းရပ်စ်တော့ကတော့ခုတည်းမရှိသေးဘူးခင်ဗျ။ဥပမာဆိုရင်ဟိုတမီဖလူးဆိုတဲ့ဆေးဆိုရင်ဒါကဟိုဆွိုင်းဖလူးကိစ္စ H1N1 ကိစ္စတော့ရှိတယ်။အခုအထိတော့ကျွန်တော်တို့ COVID-19 အတွက်တိကျခိုင်မာတဲ့ဗိုင်းရပ်စ်ဆေးမရှိသေးဘူး။အဲ့ဒီထက်မှဘက်တီးရီးယားဆိုတဲ့ပိုးကတော့ဆေးရှိတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်။သို့တော်လည်းပဲအေးနောက်ပိုင်းမှာဟိုဆေးရင်တဲ့ဟာတွေပြဿနာတွေပေါ့နော်။ဒီပတိစီဝါဆေးဆိုတာကသက်ရှိအရာတစ်ခုကနေထုတ်ယူပြီးတော့လူသားတွေပေါ့နော်တလေးဆန်တွေလည်းပါတယ်ဒီတခြားသက်ရှိတွေကိုကောင်းစေတဲ့ဆေးကိုပတိစီဝါဆေးလို့ခေါ်ပါတယ်အဲ့ဒီဆေးတွေပေါ်လာတော့အမတမထိရောက်တဲ့စွန့်နေလို့ဆိုတော့လည်းပဲသတိထားစရာတွေရှိပါတယ်အားလုံးနဲ့ဆိုင်တဲ့သတိထားစရာအချက်ကတော့ဆေးရင်တာအဲ့ဒီတံကိုဒီကနေ့တကဘာလုံးမှာဖြစ်နေပါတယ
်ဆရာဒီဆေးရင်နဲ့ပြဿနာမျိုးမဖြစ်လောက်ဘလို့လုပ်တယ်မှာလဲဆရာဘာရင်းရှောင်ရမယ်ပြောပြပေးပါဆရာ
ဆေးရင်နာမဖြစ်အောင်ဆိုရင်တစ်ချက်ကတော့ပฏิစီဝါဆေးတွေကိုစမ်းသပ်ကုသပေးတဲ့ဆရာဝန်ညွှန်မသုံးရမယ်ညွှန်တယ်လို့သုံးရမယ်ဘယ်မီလီဂရမ်ဆိုဘယ်မီလီဂရမ်ဘယ်နည်းဆိုဘယ်နည်းနောက်တစ်ခါအဲ့ဒီဆေးကိုမလို့အဖဲကျွန်တော်မသုံးရတော်တော်များများမလိုအပ်တာတွေရှိပါလေကျွန်တော်အေးမီတူကိုကြီးဆိုရင်လူတိုင်းနှစ်တိုင်းအများကြီးဖြစ်နေကြဘာပရိစီဝါဆေးမှကျွန်တော်မလိုဟိုကတော့ပါဝင်းဆိုတာပေါ့အဲ့ဒီဟာလဲအဲ့ဒီတိုင်းပဲဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူး90%ခန့်တော့ဗိုင်းရပ်စ်ကြောင့်ဖြစ်တာအဲ့တော့တချို့ကပိုသေးသေးတောက်လို့ဆေးရင်တာတွေဖြစ်ကြတယ်နောက်တစ်ခါ side effect လို့ခေါ်တဲ့မလိုလားတဲ့ဆိုးကျိုးတွေခံစားကြရတယ်အဲ့ဒါကြောင့်အခုလိုဟလာမီဒီယာနေပြီးတော့ဆေးပညာအသိကိုများများလက်လက်မီတဲ့ဒေတာတွေအတိရောက်အောင်လုပ်နိုင်ရင်ကျွန်တော်တို့တိုင်းပြည်အတွက်ဆေးပိစားလည်းနည်းနည်းတော့သက်သာနိုင်တယ်လို့ထင်ပါတယ်ခင်ဗျာ။အဲ့
တော့အဓိကဘက်တီးရီးယားနဲ့ဗိုင်းရပ်စ်ကိုခွဲမတိကြတာပေါ့နော်ဆရာ
။ဟုတ်ကဲ့ခင်ဗျာ။ဘက်တီးရီးယားဗိုင်းရပ်စ်ရောနောက်တခြားပိုးရောပေါ့နော်။မှုပိုးပေါ့နော်ဖန်ဂတ်စ်လို့ခေါ်တဲ့ဟာတွေအဲ့ဒါလေးလည်းအများကြီးကျွန်တော်တို့ဖြစ်နေကြတာ။သူ့ဆေးနဲ့သူ့တန်ကောင်လို့ဆိုတာမျိုးတစ်မျိုးပေါ့။ငှက်ဖျားဆိုတာပိုးတစ်မျိုး။အဲ့တော့သူ့ပိုးအလိုက်ဆေးကျွန်တော်တို့ယူရတယ်antibiotic ကိုပฏิစီဝါဆေးကတော့ bacteria တသက်ပဲ bacteria အတွက်ပဲ။ဒါတော့ဆေးရင်တွေကလည်းအဲ့ဒါတွေတခြားဟာတွေတော့ဆေးရင်နဲ့ပြဿနာမရှိသေးဘူး
။ COVID-19 က bacteria ကြောင့်ဖြစ်တာမဟုတ်ဘူး။ဆိုတော့နားလည်ပြီးတော့ဒီ bacteria အတွက်တောက်နေတဲ့ဒီပိုးသက်ဆေးလိုမျိုးမသုံးမိဘူးပေါ့နော်ဆရာ
။တော်တော်အရေးကြီးတယ်ခင်ဗျ။ဒီ coronavirus ကိုဘယ် antibiotic ဘယ်ပฏิစီဝါဆေးနဲ့မှကျွန်တော်တို့မရနိုင်ပါဘူး။တခြား၆ခုပြုရဲဆေးတွေကလည်းဟိုအများကြီးရောရှိတာပေါ့ဗီတာမင် C လည်းပြောကြတာပဲတခြားတွေလည်းပြည့်ပြသို့သောဘေဟာမခိုင်ခိုင်မာမာဒီယောဂကိုကာကွယ်နိုင်တဲ့ဆေးမရှိတာအမှန်ပဲဘာလို့ ਆ မလဲဆိုကိုကိုခံအားကောင်းနေအောင်ကျွန်တော်နေတတ်ဖို့လိုပါတယ်ကိုကံအားကောင်းတော့ဘာလို့မလဲဆိုဆေးတောက်ရတာမဟုတ်ဘူးက ကူကကောင်းတဲ့ဆေးဆိုတော့မရှိဘူးပေါ့ဗျာကျွန်တော်တို့ပုံမှန်ပါပဲလူတွေထမင်းနဲ့နဲ့ဆိုထမင်းနဲ့ကိုအာဟာရပြည့်ဝအောင်အာဟာရဆိုတော့လုံလောက်တာနဲ့မြတ်တာတာနှစ်ခုပေါ့အချက်လိုတယ်အပူတွေမလိုဘူးအားသေးတွေမလိုဘူးတကယ့်အခြေခံကြတဲ့ကျန်းမာရေးအသည့်ပေါ့နော်အာဟာရရနောက်တကလူနေမှုပုံစံမလိုလားဖဲနဲ့ဟောယောဂဖြစ်လို့တဲ့နေရာတွေမသွားတဲ့ဟာမျိုးပေါ့နော်နောက်တကဟိုချောင်းဆိုးအခုကိုရိုနာဗိုင်းရပ်စ်မှာပမာဦးဆုံးကျွန်တော်တို့ကျမကြီးတတိပေးမှာချောင်းဆိုးတဲ့ကိစ္စအဲ့တော့ချောင်းဆိုးရင်ဒီတဲ့အတိုင်းပဲဒီတိုင်းလက်လွတ်ဆိုပဲလေထဲမှာဆိုးတာတဲ့နောက်ဒုတိယတစ်ဆင့်ကလက်ကင်ပေါ်ကဆိုးတာတဲ့အဲ့ဒါတွေတဲ့အခုဟိုတ िश ူးခေါ်တဲ့တခါသုံးစက်ကူအဲ့ဒါတဲ့အလွယ်ဆုံးကတော့လူတိုင်းဟာတောင်စီထဲမှာချောင်းဆိုးတဲ့ညီကြီးမှုကျမကြီးကြီးမှုချောင်းဆိုးတာရောနှာချီတာရောလို့ရင်ပိုက်ဆံလည်းမကုန်ဘူးအဲ့ဒီနီးကိုကျွန်တော်တို့ပြည်သူပြည်သားတွေအခုကိုရိုနာဗိုင်းရပ်စ်ကနေပြီးတော့ကောင်းတဲ့သင်္ကန်းစာတစ်ခုယူပြီးတော့အလေးအကျင့်လုပ်ကြရင်ကျွန်တော်တို့လူမျိုးတွေဟာကျမကြီးအသိရှိတဲ့လူမျိုးပါလားလို့သူများတွေအတောင်ကြည့်ကြည့်ခံရနိုင်ပါတယ်ခင်ဗျာ
အများကြီးကျေးဇူးတင်ပါတယ်ဆရာ
လက်တလုံးမှာဝက်သက်ယောဂအကူဆဲဖြစ်ပွားထားတဲ့နိုင်ငံတွေမှာကိုဗစ် -19 ကြောင့်အသေးပြောက်နှုန်းပိုနေတာကိုတွေ့ရကြောင်းအချက်အလက်ရှာဖွေစုဆောင်သူတချို့ကပြောပါတယ်ဒါဟာတိုက်ဆိုင်မှုတက်တက်ပါပဲလားဒါမှမဟုတ် MMR လို့ခေါ်တဲ့ဝက်သက်ပချိယောင်နဲ့ဂျိုက်တိုးယောဂကောက်ွယ်ဆေးထူထားတာကြောင့်ကိုဗစ် -19 ကူးစက်မှုတန်ကိုစူးစူးဝါးဝါးမကြုံရတာလားဆိုတာ VUE သတင်းတောက်ခဲရိုပီရဲ့စန္ဒသတင်းပေးပို့ထားပါတယ်ရှင်ပြီးခဲ့တဲ့နှစ်ကဆာမိုဝါကျွန်းနိုင်ငံမှာဝက်သက်ယောဂကူးစက်ဖြစ်ပွားခဲ့တဲ့အတွက်ကျန်းမာရေးဝန်ထမ်းတွေတအိမ်တက်တအိမ်ဆင်းဝက်သက်ပချိယောင်နဲ့ဂျိုက်တိုးယောဂကောက်ွယ်ဆေးတွေကိုလိုက်ထိုးပေးခဲ့တာမှာကလေးလူကြီးအလုံးလူဦးရေရဲ့90ရာခိုင်နှုန်းကိုကောက်ွယ်ဆေးထိုးပေးနိုင်ခဲ့ပါတယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကယောဂဖြစ်ပွားနေတဲ့အချိန်မှာဆာမိုဝါကျွန်းနိုင်ငံမှာအခုထိယောဂကူးစက်သူတယောက်မှမရှိသေးပါဘူးမကြာသေးခင်ကပဲဝက်သက်ယောဂဖြစ်ပွားခဲ့တဲ့အတွက်ကောက်ွယ်ဆေးထိုးနိုင်ဖို့တိုက်တွန်းလှုံ့ဆော်ခဲ့တဲ့မက်ဒဂါစကာဟောင်ကောင်နဲ့တောင်ကိုရီးယားနိုင်ငံတွေမှာလည်းကိုဗစ် -19 ကူးစက်မှုနှုန်းနှဲတာကိုတွေ့ရကြောင်း World Organization အဖွဲ့က Jeff Cole ကပြောပါတယ
် There's a clear correlation between
the MMR လို့ခေါ်တဲ့ဝက်သက်ပချိယောင်နဲ့ဂျိုက်တိုးယောဂကာကွယ်ဆေးထိုးထားတာနဲ့ကိုဗစ် -19 အတွက်ခန္ဓာကိုယ်ကခုခံစွမ်းအားရှိနေတာဟာဆက်ဆက်မှုရှိတာကိုတွေ့ရပါတယ်လို့သူကပြောပါတယ် MMR ကာကွယ်ဆေးထိုးတဲ့နှုန်းနှဲတဲ့နိုင်ငံတွေမှာတော့မတူညီတဲ့အနေအထားတွေတွေ့ရတာကိုလည်းကိုယ်ကထောက်ပြပါတယ
် was one of the least vaccinated with MMR.
တောင်ခုနှစ်တုန်းကအီတလီက MMR ကာကွယ်ဆေးထိုးတာ80ရာခိုင်နှုန်းအောက်မှာပဲရှိပါတယ်။နောက် UK ပြီးတော့ပြင်သစ် American Germany စသဖြင့် MMR ကာကွယ်ဆေးထိုးတဲ့နှုန်းနှဲတဲ့နိုင်ငံတွေကိုသူကထောက်ပြပါတယ်။ကိုယ့်ရဲ့အချက်အလက်တွေအရအရွယ်ရောက်သူတွေကို MMR ကာကွယ်ဆေးထိုးပေးထားတဲ့နိုင်ငံတွေမှာတခြားနိုင်ငံတွေထက်ကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်ခြေနေတာကိုတွေ့ရတယ်လို့ပြောပါတယ်။ဝက်သက်ပချိယောင်နဲ့ဂျိုက်တိုးယောဂသုံးမျိုးပေါင်းကာကွယ်ဆေးမှာဂျိုက်တိုးကာကွယ်တဲ့ဆေးကကိုခံစွမ်းအားကိုလှုံ့ဆော်ပေးနိုင်ကြောင်း Cambridge တက္ကသိုလ်လေ့လာချက်စစ်တမ်းတစ်ခုကဖော်ပြခဲ့ပါတယ်။တူရကီနိုင်ငံမှာရှိတဲ့ Syria ဒုက္ခသည်စခန်းတစ်ခုကကလေးငယ်တွေကိုလေ့လာချက်အရသူတို့ထဲမှာ COVID-19 ကြောင့်ဆေးရုံတင်ကူးသမှုခံယူရတဲ့အရေးအတွက်ကတူရကီနိုင်ငံသားတွေထက်6ဆပိုနည်းတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့သုတေသနတွေကိုပို့ပြီးတော့ကြဲကြဲပြန့်ပြန့်လှုပ်ဆောင်ဖို့လိုကြောင်းတူရကီသုတေသနပညာရှင်ဒေါက်တာရာမန်ဆန်အော်ခီကပြောပါရီ MMR ကာကွယ်ဆေးထိုးထားတဲ့လူတွေနဲ့တခြားရွှေ့ပြောင်းအခြေခြားတွေကကလေးတွေစစ်သားတွေခရီးသွားတွေစသဖြင့်ကာကွယ်ဆေးထိုးမထားတဲ့ရွေးသူအုပ်စုနဲ့နှိုင်းရှင်လေ့လာဖို့လိုပါလိမ့်မယ်လို့သူကပြောပါရီအထူးသဖြင့်အခုလိုကာယောဂဆိုင်နေတဲ့အခြေမျိုးမှာလူတွေအတွက်ယောဂကာကွယ်ရေးနဲ့ကျန်းမာရေးအတွက်အထောက်အကူဖြစ်မယ်ဆိုရင်ဘယ်လိုနည်းလမ်းကိုမဆိုဆန့်သက်လေ့လာသင့်တယ်လို့လဲ American ကုသယောဂကာကွယ်ရေးဌာနအကြီးအကဲဒေါက်တာ Anthony Fauci ကပြောဆိုထားပါတယ
် That if you vaccinate someone with a potent vaccineAgainst, let's say, measles.
လူတယောက်မှာကာကွယ်ဆေးတမျိုးမျိုးထိုးထားလို့ဥပမာဝက်သက်ပေါ့ဒါကကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ပေးနိုင်တယ်ဆိုတာ theory အရတော့ယူဆနိုင်ပါတယ်ဒါပေမဲ့ဒါကိုတိတိကျကျသက်သေပြနိုင်တဲ့အထောက်အထားတော့မရှိသေးပါဘူးလို့ပြောပါတယ်သုတေသနပညာရှင်တွေကတော့ဒါကိုသက်သေပြနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်တကယ်လို့များဒီဝက်သက်ပချိယောင်နဲ့ချိန်တူယောဂကာကွယ်ဆေးကိုနောက်ထပ်အချိန်ယူဆန်းသက်မှုတွေမလုပ်ပဲCOVID-19 အတွက်အသုံးပြုနိုင်မယ်ဆိုရင်တော့ဒီကာကွယ်ဆေးကအဆင်သင့်ရှိပြီးဖြစ်တဲ့အတွက်တစ်ကမ္ဘာလုံးမှာကြဲကြဲပြန့်ပြန့်အသုံးပြုနိုင်မှာဖြစ်ပါတယ်။အနည်းဆုံးတော့ COVID-19 ကာကွယ်ဆေးမတွေ့ခင်ဆက်ကြားဒီ MMR ကာကွယ်ဆေးနဲ့ထိန်းထားနိုင်မလားဆိုတာကိုသုတေသနပညာရှင်တွေကမျှော်လင့်နေကြတာလည်းဖြစ်ပါတယ်။
ကျွန်မများတစင်အောင်ပါရှင
် VOE American တိုင်းရဲ့မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမထော်ပါ What do we do? Stand up fight back. What do we do? Stand up fight back. African American လူမျိုးတွေရဲလက်ထဲသေဆုံးခဲ့ရတာတွေကြောင့်ဆန္ဒပြပွဲတွေနဲ့လူမျိုးရေးတရားမျှတမှုကိုတောင်းဆိုနေချိန်မှာအဲ့ဒီတောင်းဆိုမှုရဲ့ကိရက်က American ပြည်သူတွေအပေါ်တော်လေးရိုက်ခတ်မှုရှိနေတာပါအဲ့ဒီထဲလူမျိုးကွဲခြားတံကိုခံစားရတဲ့ရွှေပြောင်းအခြေချသူတွေလည်းပါဝင်နေပါတယ်အင်ဒိုနီးရှားတွေဘောတရှိရဲ့ခံစားချက်တွေကိုဒယ်ဂျာဘာရာပူထရီဆက်သွယ်မေးမြန်းထားတာကိုပြောပြပါမယ်စင်တာပညာမီစတောမ်စ်ကဖီလာဒယ်ဖီးယားမြို့ကဆန္ဒပြသူတွေကတယောက်ဖြစ်ပါတယ်အာဖရိကန်အမေရိကန်မြို့သားဂျော့ချ်ဖလိုက်ရဲလက်ထက်အသက်ဆုံးရှုံးရတာကိုမကျေနပ်လို့ဖြစ်ပွားခဲ့တဲ့ဆန္ဒပြမှုတွေတဲ့ပါဝင်ခဲ့တာပါ Black Lives Matter လူမဲတွေရဲ့အသက်ကိုလည်းတံပိုးထားပါဆိုတဲ့တောင်းဆိုမှုကသူနဲ့ပုဂ္ဂိုလ်ရေးရာတိုက်ရိုက်သက်ဆိုင်နေလို့လည်းဖြစ်ပါတယ်သူရဲ့အမျိုးသားက African American တယောက်ဖြစ်ပါတယ
်။ What Clarga Kam?
ကျွန်မကလေးတွေက Indonesia နဲ့လူမဲသွေးနှောထားတဲ့သူတွေဆိုတော့သူတို့ရုပ်ပုံပန်းတွေကလူမဲနဲ့တူပါတယ်။သူတို့အသားရောင်ကြောင်းအပြင်ထွက်ရင်သတိထားဖို့ပြောပြောနေရပါတယ်လို့စင်တာကပြောပါတယ်။2012ခုနှစ်မှာ Trayvon Martin လို့ခေါ်တဲ့လူမဲလူငယ်လေးတယောက်လမ်းပေါ်မှာသူများအသက်ခံရပြီးသေဆုံးသွားတဲ့အခါမှာတော့စင်တာတယောက်သူ့ရင်သွေးတွေအတွက်စိုးရိမ်စာပြုလာခဲ့ပါတယ်။အဲ့ဒီလူမဲလူငယ်ကိုတတ်တဲ့သူကအမှုကနေဂွင်းလုံးကျွတ်လွတ်သွားခဲ့တာပါ။အဲ့ဒီဖြစ်ရံနဲ့လူပဲသွေးရောတဲ့သူရဲ့သားရဲတာခံရတဲ့ဖြစ်ရံတစ်ခုကိုဆက်ဆက်ပြီးသူကပြောပြပါတယ
်
ကျွန်မကလေးတယောက်ကိုရဲကတားတော့သူကတော်တော်ကြောက်ပြီးဘောင်းမီရဲ့တေးပါထွက်ကုန်တာသူကသူတင်မဲလူတော်ထင်ခဲ့တယ်လို့ပြောပါတယ်အင်ဒိုနီးရှားနယ်ပါးလူငယ်တယောက်ဖြစ်တဲ့ယူဆပ်အာရီဖင်ကတော့သူ့ကိုယ်ပိုင်ဘဝနဲ့တိုက်ရိုက်ပတ်သက်တာမဟုတ်ပေမဲ့လူမျိုးရေးမျှတမှုကိုလိုလားနေသူပါCalifornia Zaripua Yusuf ka Black Lives Matter sana pya pwe ri ma tet tet jaw jaw pa wen lo sha ni tu phit par de
People are chanting Black Lives Matter
Lu mae ri ye atet ko le tan mo tha ba lo chano ro oh hit down so ni da ga Lu mae ri ye atet tan mo tha ma khan ya lo ba ye ri phan de lu ri ko chi la ye lu pyu te lu mae ye twet ka po mya ba de a tha yang chang lu mae ri kham ya ma tia lo khan ni ya ba de လို့ပြောပါတယ်အမေရိကကိုရွှေပြောင်းအခြေချသူတွေကြားအခုတိုင်အောင်ပဲလူမျိုးရေးခွဲခြားမှုအာဂရတရားတွေခံစားနေရတော့ဖြစ်ပါတယ်အင်ဒိုနီးရှားနဲ့အာဖရိကန်အမေရိကန်သွေးရောမိသားစုတွေကြားပုံမှန်တွေ့ဆုံနေကြပွဲတွေမှာဒီအကြောင်းအများဆုံးကြားကြရပါတယ်အဲ့ဒီထဲကအင်ဒိုနီးရှားမျိုးသမီးတူကတော့
Your man is really handsome for a black guy
နေ့ရက်ကြားကလူမဲတွေလည်းတော်တော်ချောတာပဲလို့ပြောတဲ့သူတွေရှိတယ်လို့သူကပြောပါတယ်ဒီလိုတွေ့ဆုံစကားပြောတဲ့အထက် African American မျိုးသား Curtis Johnson လည်းပါပါတယ်။သူကအင်ဒိုနီးရှားမှာအလုပ်လုပ်ပြီး COVID-19 ကြောင့်အမေရိကကိုပြန်ရောက်လာသူဖြစ်ပါတယ်။အခုလိုစကားပြောဆိုနေကြဖို့ကသိအရေးကြီးပါတယ်တဲ့
။ Continue to speak up. People are not only looking at the United States but they're also looking at
the world. ဒီလိုတော့ပြောဆိုကြတာဆက်လုပ်ကြရပါမယ်။လူတွေကအမေရိကတနိုင်ငံတည်းကိုကြည့်နေတာမဟုတ်ပါဘူး။သူတို့လာတဲ့နိုင်ငံတွေမှာတော့ဒါမျိုးတွေရှိသလားကြည့်နေကြတာ။အခုအမေရိကန်မှာဖြစ်နေတာတွေကိုအင်ဒိုနီးရှားနိုင်ငံမှာမဖြစ်အောင်ရှိမနေအောင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲလက်ရှိဆန္ဒပြပွဲတွေပြီးသွားတာတောင်မှတရားမျှတမှုကိုတောင်းဆိုတဲ့အရေးတော်ပုံကပြီးသွားအောင်မှမဟုတ်သေးဘူးလို့လူတော်တော်များများကပြောနေကြပါတယ်ခင်ဗျ
This is my life Stand up fight
back What do we do?
Stand up fight
back ဒီဆလဘီတပတ်မီဒီယာထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ဖြောပြလိုပါတယ်ကျွန်တော်ကြော်စံတာပါဒီကဘယ်နိကလာရနေညတိုင်းသားဒေသတွေမှာဒေါအောင်ဆန်းစုကြည်ရှင်ပြန်ရမယ့်အခြေအနေပုံမှုခက်ခဲလာခြင်းဆိုရဲခေါင်းစဉ်နဲ့နီကီအေရှန်ရီဗျူးမှာယူချင်းနီတာရဲ့ဆောင်းပါးကိုဥစွာပြောပြလိုပါတယ်။ဒီကဘွဲမှာ NLD ဟာလွှတ်တော်နေရာလုံးမှာနေရာအများစုနိုင်ရမယ်လို့မျှော်လင့်နိုင်ပေမဲ့တိုင်းသားဒေသတွေမှာတော့အတွက်ကိုခက်ခဲရှင်ပြန်ရပါစီနေလို့စာရေးပါတယ်။53သန်းသောမြန်မာပြည်လူရဲ့80ရာခိုင်နှုန်းလောက်ဟာဗမာတိုင်းရင်းသားတွေဖြစ်ပြီးကြံတိုင်းရင်းသားအဖွဲ့တွေနဲ့ညီညာမှုရရှိရေးကိစ္စဟာမြန်မာနိုင်ငံရဲ့နိုင်ငံရေးစင်ခေါ်မှုတရအဖြစ်ဆယ်စုနှစ်နဲ့ချီပြီးဆီလာခဲ့တယ်လို့ဆိုပါတယ်။2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့လွတ်တူက NLD ဟာပြည်တွင်းညီညာရေးရရှိစေရမယ်ဆိုတာကိုအဓိကထားကြွေးကြော်ပြီးရှင်ပြိုင်ရင်းဝင်ရောက်ရှင်ပြိုင်ခဲ့တဲ့အမတ်နေရာတွေအနက်89ရာခိုင်နှုန်းအနိုင်ရရှိခဲ့ပြီးလွတ်တော်အမတ်နေရာ58ရာခိုင်နှုန်းကိုထိန်းချုပ်နေပါတည်းဒါပေမဲ့စစ်တပ်ဟာတရားသားထိန်းချုပ်မှုအောက်မှာမရှိလေတော့တိုင်းရင်းသားအုပ်စုတွေနဲ့ငြိမ်းချမ်းရေးနှိမ့်နှိုင်းတဲ့နေရာမှာစစ်တပ်ရဲ့ပူပေါင်းဆောင်ရွက်မှုကိုရရှိဖို့အခက်အခဲတွေရှိနေတယ်လို့ဆိုပါတယ်တိုင်းရင်းသားအုပ်စုတွေကတော့အစကတည်းကမျှော်လင့်ချက်ကလည်းစိတ်မြင့်မြင့်မားမားထားရှိခဲ့လေတော့ထင်တိုင်းမပေါက်လို့စိတ်ပြတ်နေရပါပြီတဲ့ NLD ကလည်းစစ်တပ်နဲ့ဘာမှမထူပါဘူး ကျွန်တော်တို့ကတော့ NLD စစ်စာဖောက်တာကိုခံလိုက်ရပြီလို့ခံစားရတယ်ဆိုတဲ့အကြောင်းအမည်မဖော်လူသူကချင်တိုင်းသားသူကပြောတယ်လို့ကြီးသားထားပါတယ်ဆိုတော့မြို့ပြဒေသမှာဒေါအောင်ဆန်းစုကြည်ဟာဒီမိုကရေစီမစ်ဆူတဆောင်တယောက်အနေနဲ့ထောက်ခံမှုကြဲကြဲပြန့်ပြန့်ရရှိနေစေဖြစ်ပေမဲ့နေဇွန်မြေပြတိုင်းရင်းသားဒေသတွေမှာလူကြိုက်များမှုဟာဒေသခံတိုင်းရင်းသားပါတီတွေနဲ့တန်းတူညီပါဖြစ်လာနေပြီလို့ဆိုထားပါတယ်2015ရွေးကောက်ပွဲတုန်းကတော့တိုင်းရင်းသားပါတီဟာသူတို့အချင်းချင်းကြားမှာလဲပြန်ဆိုင်နေခဲ့ကြတဲ့အတွက်ရရှိတဲ့မဲကွဲသွားခဲ့ပါတယ်အခုတော့ NLD ကိုစူပေါင်းဆင်ပြိုင်နိုင်အောင်တိုင်းရင်းသားပါတီဟာတဖြည်းဖြည်းနဲ့ချင်းချင်းပေါင်းစည်းလာကြပါတယ်ဒါကြောင့် NLD ဟာမဲအများစုနိုင်စေအောင်တော့ဟိုရုံးကလိုသံပြူကမ်းမြူဖြစ်နိုင်ပါမလားဆိုတာမေကွန်ထုတ်စရာဖြစ်လာနေပြီလို့យေသထားပါတယ် NLD ဟာမေလာရုံးကရွေးကောက်ပွဲဥပဒေကိုပြင်ဆင်ပြီးပြည်နယ်ရီမှာမဲပြည့်မဲ့သူဟာအဲ့ဒီပြည်နယ်မှာ6လတာနေထိုင်သူဖြစ်ရမယ်လို့ဆိုတဲ့အချက်ကိုရက်90နေထိုင်ရုံနဲ့မဲပြည့်နိုင်တယ်လို့ပြောင်းလဲပြင်ဆင်ခဲ့ပါတယ်တဲ့အဲ့ဒါဟာသူတို့ပြည်နယ်ရေးကိုအစ်စ်ပြောင်းလာတဲ့ဗမာရီမဲထက်နိုင်အောင်တမင်လောက်တာဆိုပြီးတော့တိုင်းရင်းသားပါတီတွေကလည်းဝေဖန်နေကြပါသလားတကယ်လို့ NLD ဟာလွှတ်တော်မှာအရင်ရထားတဲ့နေရာအများအပြားလက်လွတ်ဆုံးရှုံးရမယ်ဆိုရင်တော့ NLD ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးရေးလှုပ်ဆောင်နိုင်မဲ့နိုင်ငံရေးစွန့်ရည်ပါကြဆင်းသွားလိမ့်မယ်လို့သုံးသပ်ရေးသားထားပါတယ်ခင်ဗျာ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ရွေးကောက်ပွဲအစိုးရတွေတက်လာပြီးပြုပြင်ပြောင်းလဲလုပ်တယ်ဆိုပေမဲ့စစ်တပ်ကခြေကုပ်ယူထားတဲ့စီးပွားရေးလုပ်ငန်းတွေကတော့အပြောင်းအလဲမရှိပါဘူးဒါကြောင့်ဒီလုပ်ငန်းတွေကိုအရေးယူဖို့ကုလသမဂ္ဂကအဆိုပြုထားတာကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
တမတော်ရဲ့စီးပွားရေးဥပိုင် MEHL ရဲ့စီးပွားရေးမိဖက်တူဖြစ်တဲ့ထာဝရနဒီလုပ်ငန်းစုကိုရန်ကုန် Stock Exchange မှာလွန်ခဲ့တဲ့လကအစုရှယ်ယာရောင်းဝယ်ခွင့်ရတဲ့ company အဖြစ်စရင်းသွင်းလိုက်တာဟာအဂတိလိုက်စားမှုကိုအားပေးရရောက်တယ်လို့မြန်မာနိုင်ငံတရားမျှတမှုအဖွဲ့ Justice for Myanmar ကဆိုပါတယ်။ထာဝရနဒီဟာ MEH ရဲ့လက်အောက်ခံလမ်းပြည်ရေကြောင်းကုမ္ပဏီနဲ့ပတ်သက်လို့ပြီးတိုင်းကုန်းထွင်းစိတ်ကန်းနဲ့ထောက်ပို့ရေးစီမံကိန်းကိုအကောင့်ထည့်ဖော်နေပါတယ်။လိုင်ကာယာမြို့နယ်ကမြေဧက40ရှိတဲ့စိတ်ကန်းစီမံကိန်းကိုထာဝရနဒီကုမ္ပဏီက49ရာခိုင်နှုန်း MEH ရဲ့စစ်တပ်ပိုင်းလမ်းပီကုမ္ပဏီက57ရာခိုင်နှုန်းပိုင်ဆိုင်ကြပါတယ်ဒါတင်မကသေးပါဘူးအခောက်ကိုညှဉ်းချုပ်တဲ့စိတ်ကန်းအာဏာပိုင်အကြီးအကဲတွေဟာလည်း MEH ရဲ့ဒါရိုက်တာစစ်ဘုတ်တွေဖြစ်နေတာကြောင့်မကလင်ကားစရာကိစ္စတွေဖြစ်နေပါတယ်ဒါပေမဲ့မြန်မာနိုင်ငံစီးပွားရေးကိုပိတ်ဆို့ရင်သူတို့ကိုထိခိုက်နိုင်တယ်လို့ထာဝရနဒီရဲ့ကြီးညာစာရမ်းမှာဝန်ခံထားပါတယ်အခုဆိုင်းငံ့ထားပြီးမဲ့ထပ်မံပိတ်ဆို့လာရင်စီမံကိန်းဖြစ်တွေကိုစိုးစိုးဝါးဝါထိခိုက်နိုင်တယ်လို့ဆိုပါတယ်အခွင့်အရေးလေဝကြီးအုပ်ဒလေကိုဒီအကြီးညာစရန်ကပေါ်ပြပါတယ
်စစ်တပ်ပိုင်ကုမ္ပဏီကြီးတွေဖြစ်တဲ့ MEHL မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့ MEC မြန်မာစီးပွားရေးကော်ပိုရေးရှင်းဟာအစိုးရလက်အောက်ခံမဟုတ်တဲ့အတွက်သူတို့ရဲ့ဝင်ငွေကိုလည်းမသိနိုင်ပါဘူးတီထောင်ရင်ကစပြီးရွေးကောက်ပွဲအစိုးရဖွဲ့စည်းတဲ့2017အထိအခွန်ဆောင်စရာမလိုပါဘူးMEHL နဲ့ MEC ဟာကြောက်စိမ်းမှအဓိကလုတ်ကင်တယ်လို့ဆိုပါတယ် MEH ရဲ့လက်အောက်ခံလုပ်ငန်း45ခုရှိပြီး MEC အောက်မှာတော့လုပ်ငန်း62ခုရှိပါတယ် MEHL ကိုဝန်ဆောင်မှုကုန်သွယ်မှုနဲ့ထုတ်လုပ်မှုဆိုပြီး3ပိုင်းခွဲထားပါတယ်ထုတ်လုပ်မှုဌာနအောက်မှာစက်ရုံ41ရုံရှိပြီးဗဏ္ဍာရေးနဲ့အာမခံလုပ်ငန်းမှာကုမ္ပဏီ5ခုရှိပါတယ်စိုက်ပျိုးရေးနဲ့5လုပ်ငန်းမှာ4ခုစားလုပ်ရေးလုပ်ငန်းမှာ9ခု ခီးသွားလုပ်ငန်းမှာနှစ်ခုနဲ့ကုံသွေးရေးမှာ၅ခုရှိပါတယ်
။ကျောင်းမြတ်နဲ့တပ်ထုတွင်ကန္တမှာ MEHL ပိုင်ကုမ္ပဏီ30ခုရှိပါတယ်။ MEC ကလည်းဓာတ်ငွေ့ကျောင်းမီးသွေးဆက်သွေးရေးဗန္ဒာရေးမှာပါဝင်ပြီးတပ်မတော်သုံးပစ္စည်းတွေထုတ်လုပ်ပေးပါတယ်။ MEHL Limited ကမြဝတီဘဏ်ကို1993မှာတည်ထောင်ပါတယ်။2016မှာချက်တန်းပေါင်းတန်းတန်းကျော်သို့မဟုတ်ဒေါ်လာ155သန်းရှိတယ်လို့သိရပါတယ်မြန်မာနိုင်ငံမှာသရုတ်တအကြီးဆုံးဘဏ်လုပ်ငန်းဖြစ်ပြီးအစုရှယ်ယာကိုလက်ရှိစစ်ဘုံနဲ့အငိမ့်စားစစ်ဘုံတွေကပိုင်ဆိုင်ကြပါတယ် MEC Corporation ကတော့အင်းဝဘိုင်ကိုပိုင်ဆိုင်ပြီး MEC လက်အောက်ခံလုပ်ငန်းတွေကိုငွေကြေးထောက်ပံ့ပါတယ် MEHL MEC နဲ့တပ်မတော်ဟာမြေနေရာကောင်းတော်တော်များများကိုပိုင်ဆိုင်ကြတာကြောင့်လဲဝင်ငွေကောင်းနေကြပါတယ်
ရန်ကုန်မြို့တော်မှာနေရာကောင်းလိုချင်ရင် MEHL MEC နဲ့တက်မတော်ကိုချဉ်းကပ်ရပါတယ်ဒီနည်းနဲ့ Telenor Norway ကုမ္ပဏီဟာရန်ကုန်မြို့မှာနေရာကောင်းရယူနိုင်ခဲ့ပါတယ်နိုင်ငံပိုင်လုပ်ငန်းတွေကစစ်တပ်ပိုင် MEHL နဲ့ MEC ကုမ္ပဏီကြီးတွေကိုစာကြေးသဘောမျိုးပေးတာလည်းရှိပါတယ်ဥပမာကလေးဝကြောင်မီးသွေးကိုထူးဟန်သည့်ကုမ္ပဏီက68ရာခိုင်နှုန်းတက်တုတွင်ဌာနက38ရာခိုင်နှုန်း MEHL က1ရာခိုင်နှုန်းခွဲဝေကြတယ်လို့ဆိုပါတယ်ရေနံဓာတ်ငွေ့လုပ်ငန်းတက်တုတွင်လုပ်ငန်းကြောင်းမြေလုပ်ငန်းနဲ့သစ်လုပ်ငန်းတွေမှာလဲစစ်တပ်ပိုင်ကုမ္ပဏီကြီးတွေရောထွေးဆက်တင်ပါဝင်နေကြပါတယ်။ကြားပြည်နယ်တက်တုထုတ်လို့ရေးမှာရဲထွတ်ကျော်တက်တုကုမ္ပဏီက54ရာခိုင်နှုန်းတက်တုတွင်ဌာနက33ရာခိုင်နှုန်းနဲ့ MEHL က73ရာခိုင်နှုန်းဝေစုတွေရကြပါတယ်
။တပ်မတော်ပစ္စည်းဝယ်ယူရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်ခင်မောင်သားစစ်ထောက်ပံ့ရေးတာဝန်ခံစစ်ထောက်ချုပ်ဒုဗိုလ်ချုပ်ကြီးကျော်စွာလင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းနဲ့ပြည်ထောင်ရေးဝန်ကြီးဒုဗိုလ်ချုပ်ကြီးစိုးထွတ်စတဲ့ဖြစ်ပေါ်တွေဟာ MEHL ဥပိုင်ကော်ပိုရေးရှင်းမှာအရေးကြီးတဲ့ယာတုတွေကိုရယူထားပြီးအကျိုးအမြတ်ခံစားနေကြသူတွေဖြစ်ကြောင်းဇွန်လ18ရက်နေ့ထုတ် Justice for Myanmar ကြေညာချက်မှာဖော်ပြထားပါတယ်အစိုးရတပ်ကိုခေါင်းဆောင်နေသူတွေဟာ MEHL နဲ့ MEC စစ်တပ်စီးပွားရေးလုပ်ငန်းတွေကိုချုပ်ကင်နေတာဟာအကျင့်ပြက်ချဆမှုကိုအားပေးရာရောက်တယ်လို့ဆိုပါတယ်တပ်မတော်ပစ္စည်းဝယ်ယူရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်ခင်မောင်သားဟာကုမ္ပဏီ16ခုမှာလည်းညွှန်ကြားရေးမှူးတာဝန်ယူထားသူဖြစ်ပါတယ်ဒါလို့ပုဂ္ဂိုလ်အကျိုးအမြတ်ရှားနေတာကိုစစ်ဆေးမဲ့သူမရှိပါဘူးဒီနေ့လွတ်လပ်ရေးအထိုင်းအမှန်မှာတမရဦးဝင်းမြင့်ကဘိုးချုပ်ခင်မောင်တန်းကိုဇေယျကျော်တင်ဖို့ပေးအပ်ပြီးဂုဏ်ပြုခဲ့ကြောင်း Justice for Myanmar ကဖော်ပြပါတယ်။ရှေ့အပတ်မှာပဋိပက္ခဒေသမှာစစ်တပ်စီးပွားရှာဖွေကိုတင်ဆက်မှမှုစောင့်မျှော်နားဆင်နိုင်ရပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ COVID-19 နဲ့ကိုကိုကိုအဆုံးစီရင်ခြင်းအပိုင်းနှစ်ကိုတင်ပြထားပါတယ်။ COVID-19 ကမ္ဘာကပ်ရောဂါစိုက်ချိန်မှာမကြာခင်ကအဆုံးစီရင်ခဲ့ကြတဲ့မြန်မာနိုင်ငံသားမျိုးတွေကိုနှီးဆက်သူနဲ့စောင့်ကြည့်သူတွေကပုံမစောင့်ကြည့်ကူညီပေးဖို့စိတ်ကျန်းမာရေးပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။မကြာခင်ကအဆုံးစီရင်ခဲ့တဲ့ Quarantine အသွာအလာကန့်သတ်ခံထားရသူမျိုးနဲ့ပြည်ပရောက်အထူးသဖြင့်တရားမဝင်နေရသူတွေအတွက်ဘယ်လိုစောင့်ကြည့်ကူညီပေးဖို့အရေးကြီးနေပါလဲ။ကိုကိုကိုအဆုံးစီရင်မှုတွေကိုအထူးပြုလေ့လာထားတဲ့စိတ်ကျန်းမာရေးထုကုနဲ့မြန်မာနိုင်ငံစိတ်ကျန်းမာပညာအဖွဲ့ရွေးကောက်ခံဥက္ကဋ္ဌဒေါက်တာဆူမင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ Okay စိတ်ကျန်းမာရေးတစ်ခုဆရာဝန်ကြီးဒေါက်တာဆူမင်းခင်ဗျာကျွန်တော်တို့ဒီကိုဗစ်ကာလကိုကိုကိုအဆုံးစီရင်မှုတချို့စဖြစ်လာတဲ့အကြောင်းပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဒီမကြာခင်ဖြစ်ခဲ့တာရဲ့ထူးခြားမှုတွေနဲ့ကျူတင်တတိပေးလက္ခဏာတွေနောက်ကာကွယ်ရေးအတွက်တကူရည်နဲ့အစိုးရကအဓိကလုပ်ပေးတင်တာတွေကိုပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေဒီကိုကိုကိုအဆုံးစီရင်နိုင်သူတွေနဲ့နှီးဆက်သူတွေအနေနဲ့စောင့်ကြည့်သူတွေရောပေါ့နော်ဘာတွေကိုကြိုသိထားပြီးတော့ဘလို့ဝိုင်းကူလုပ်ပေးတင်တာတွေကိုပြောမှာမို့အဓိကဘသူတွေကိုစပြောကြတယ်ဆရာရေ
ဒါတော့ကျွန်တော်ခုပြောမှင်းဒီဘက်ကဒီပတင်ရကိစ္စတခုနဲ့ဟိုဘက်ကအဲမလေးရှားကိစ္စအခုတော့အနေထားလို့ပြောတော့မတူဘူးပေါ့နော်အဲ့တော့ဒီဘက်မှာဆိုရင်တော့ quarantine ထားတဲ့သဘောမျိုးဖြစ်နေတာပေါ့အဲ့တော့ quarantine မှာပြောရှင်တဲ့တောင်ကြတဲ့လူတွေရှိပဲပေါ့နော်။ဒီနောက်ဝင်လာတော့တဲ့လူတွေရှိတယ်။တမ်းမကြီးဘက်ကလူတွေရှိတယ်။အကြမ်းစောင့်ကြည့်မဲ့လူတွေရှိတယ်။ဒီအနေနဲ့ကအဓိက COVID-19 နဲ့ပတ်သက်လို့တကယ်ကျွန်တော်ဂျင်းနဲ့ကြက်ထဲမှာလုံးအနေကြိုင်နေရတယ်ပေါ့နော်။ အဲ့ဒီထဲမှာဒီစိတ်ကြမ်းမာကြီးနဲ့ပတ်သက်တဲ့ပြဿနာတွေရှိလာနိုင်တယ်ဆိုတာလေးတော့ထည့်စဉ်းစားထားပြီးတော့ဒါလေးကိုစက်ကြည့်ထားမယ်အဲ့တော့ပြည်သူရောက်လာတဲ့လူတွေကအနေထားပေါင်းနေနဲ့ကြောက်လာတယ်ဘောင်းပေါင်းနေကြောက်လာအဲ့တော့အဲ့ဒီမှာဒီလိုမျိုးပြဿနာဖြစ်နိုင်ပြီးရှိတဲ့လူတွေပါနိုင်ကြလားပေါ့နော်ဒီမှာအကျဉ်းချုပ်လို့ဆိုဒီစိတ်ကြမ်းမာကြီးပြဿနာအကျဉ်းနဲ့မျိုးစေးပြဿနာရှိသလားရှိခဲ့ဘူးသလားဥပမှုခံယူနေသလားဒါမျိုးလေးကိုတစ်ချက်မေးလိုက်ကြည့်လိုက်မယ်ရှိရဆိုလို့ရှိရင်လိုအပ်တာလေးတွေလုပ်ပေးမယ်အဲ့တော့သူကအနေထားပေါ့နော်အနေထားကိုပြောရဆိုတဲ့အချိန်မှာကိုမေကပြောခဲ့တဲ့ one day time စီဟာမျိုးရှိကြလားဒါမျိုးတစ်ချက်ကြည့်မယ်ကိုမေကပုံရိပ်လေးနဲ့နေမယ်အဲ့ဒါမျိုးတွေလောက်သွားမယ်ဆိုလို့ရှိရင်တော့တိုင်းတာတစ်ခုထိပေါ့ဒါလေးကိုသူကသိလာနိုင်တယ်အထိုက်ပြောကျွန်တော်တို့ကောက်ဝင်ရှိတယ်လောက်လာနိုင်ပါလေဟိုဘက်မှာကြားတော့လေအဲ့ဒီလူတွေရှာလို့မျိုးကြားတော့ဒီချက်သူကတော့ဖြစ်လာပြီပေါ့နော်ဒီဘက်မှာသူကနေရတဲ့အနေထားကဘယ်လိုအနေထားရှိသလဲသူအတိုင်းဝိုင်းကဘလူးအမေကရှိတယ်သူနိုင်ငံမှာဒါတွေနဲ့ပတ်သက်လို့သူတို့ဘလူးလိပ်ဆောင်ပေးထားတယ်လေအဲ့ဒီအချက်တွေကလည်းအကြီးကြီး
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီ quarantine ဝင်ရတဲ့လုပ်ငန်းစဉ်ကမြန်မာနိုင်ငံမှာအခုအဓိကဒီကာကွယ်လုပ်ငန်းစဉ်တစ်ခုလည်းဖြစ်နေတာပေါ့ဆရာနော်အဲ့ဒီခါကျတော့ခုနကဒီဆရာပြောခဲ့တဲ့သူတို့ရဲ့ဒီစိတ်ကျန်းမာရေးဆိုင်ရာနောက်ခံအခြေအနေကိုကြိုတင်မေးပြီးတော့သတိထားတာအပြင်နောက်ထပ်ရောဒီသူတို့နဲ့ဆက်ဆံရေးအပိုင်းတွေမှာအထူးသတိပြုတင်တာတွေရောရှိသေးလားဆရာ
သူတို့ရဲ့တောက်လာအချိန်မှာဒီလူတိုင်းဆိုင်ရာစိတ်တိုင်းဆိုင်ရာကျန်းမာရေးအခြေအနေသိထားဖို့လိုမယ်ပြီးနောက်တော့ဒီနေ့မှာဘယ်လိုဖြစ်ရင်းမှုတွေရှိနေတယ်လဲပေါ့နော်အဲ့အမြင်တွေသိထားဖို့လိုမယ်နောက်တစ်ခုကတစ်ခါကျရင်တော့မပြောချင်တာလေးရှိသူပြောဖို့အဆင်မပြေဖြစ်တာလေးရှိအဲ့ဒါကိုလည်းဒီဘက်ကနေပြီးတော့ပေါ့နော်ပြီးပြီးဆုံးဆုံးဒီဘက်ကနေပြီးတော့ဒါလေးနားလည်ထားပြီးဖို့လိုတယ်ပြီးလို့ရှိရင်ဒီနေ့မှာဘာယောဂရဲ့အခန်းရှိလာတယ်လဲပါလာတယ်ဒါလေးသိထားပြီးလိုအပ်တဲ့ခဲတွေပေးမယ်နောက်တစ်ခုကတော့အခုလက်ရှိကြောင်းရဲ့ဒီမှာအဲ့မိန့်နေကြိုင်နေတဲ့ပတ်သက်လို့ဒါလေးကိုကြောင်းပေးလို့ပုံလဲပေါ့နော်ဒီစိတ်တမ်းမာရဲ့နဲ့ပတ်သက်လို့ဒီချက်ပြပြီးတော့ပြအောင်သူတို့အသိပညာတန်းတန်းဘယ်လောက်ပေးမလားဒါကြီးပါကျွန်တော်စဉ်းစားဖို့လိုတယ်အခုလည်းကျွန်တော်တို့ဒါရီတော့ပေးတော့ပေးနေတယ်အွန်လိုင်းကလည်းပေးတယ်နောက်တစ်ခုကလူမှုဝန်ထမ်းကယ်ဆယ်နေပြန်လည်နေရာချထားရတယ်သူလုပ်နေတဲ့ဒီနောက်ဝန်ထမ်းနဲ့ပတ်သက်လို့လည်းကျွန်တော်တို့ဒီချက်လေးကိုတော့ပြောနေတယ်ပေါ့နော်နောက်တစ်ခုကဒီနေ့ကဝန်ထမ်းတိုင်းစီဟာမျိုးကိုစောင့်ကြည့်မယ်လို့အပ်တယ်ဆိုလို့ရှိရင်ကျွန်တော်စိတ်ကျမ်းမာရေးပြည်သူစောင့်ရှောက်မှုနဲ့ပတ်သက်တဲ့အကူအညီကိုချိတ်ဆက်ပြီးရယူနေပေါ့နော်အဲ့တော့လို့အပ်တဲ့စိတ်ကျမ်းမာရေးစောင့်ရှောက်မှုရယူနေဆိုတာကလည်းဒီပြည်ထောင်စုပြည်နယ်တိုင်းဒေသကြီးမှာရှိတဲ့စိတ်ကျမ်းမာရေးဌာနတွေစိတ်ကျမ်းမာရေးအထူးကူဆရာဝန်ကြီးတွေကိုဆက်သွယ်နိုင်တဲ့တယ်လီဖုန်းလမ်းကြောင်းတွေရှိတယ်ဆက်သွယ်နိုင်တဲ့အခြေအနေရှိတယ်ဒါတွေလည်းကျွန်တော်တို့ဖုတ်ပြန်ထားတဲ့ဟာတွေရှိတယ်အဲ့ဒါတွေကချိတ်ဆက်ဆောင်ရွက်ပေါ်ဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဘယ်လိုအကြံပေးခြင်းတွေလဲအခု quarantine မှာဒီစိတ်ဖြစ်မှုကနေပြီးတော့ကိုကိုအဆုံးအစင်နဲ့အဆင်မျိုးအထိပေါ့နော်မရောက်အောင်ကြိုပြီးတော့ကာကွယ်တဲ့အနေနဲ့
ကာကွယ်ပြီးတော့တယောက်ချင်းစီအလိုက်ပေါ့နော်အဲ့ဒါကိုစိတ်ဖြစ်မှုကိုချော့ချဖို့လိုမယ်နောက်ကို့မှာအကူအညီလိုရဆိုလို့ရှိရင်တောင်းခံဖို့ပေါ့နော်ကျန်းမာရေးနဲ့ပတ်သက်တာလူမျိုးနဲ့ပတ်သက်တာကိုအဲ့ဒီမှာရှိတဲ့ဒီပစ္စည်းကနေကိုယ့်ရဲ့လိုအပ်ချက်အကူအညီတောင်းခံဖို့လိုတယ်ဒီတောင်းခံရဆိုတာက realistic ပေါ့နော်ရောက်နေတဲ့နေရာရဲ့ဖြစ်နိုင်တဲ့အနေအထားပေါ့ဗာလဲမူတည်ဖို့တော့တကယ်လို့အဲ့ဒါ basic ပေါ့နော်အဲ့ဒါလေးလိုအပ်ရင်တောင်းခံပါနောက်တစ်ခုကတော့ကိုယ့်ရဲ့ social network ကိုမိသားစုအတိုင်းဝိုင်းနေနဲ့အပြင်အသက်အွယ်ရနိုင်တဲ့ဤလန့်တွေပေါ့နော်တယ်လီဖုန်းနဲ့ internet တို့အဲ့ဒါမျိုးတွေနဲ့အသက်အွယ်ရှိနေဖို့လိုမယ်ပြီးလို့ရှိရင်ကိုယ့်ရဲ့အခက်အခဲတွေရှိရသလိုရှိရင်ပြုတ်ပြုတ်လင်းလင်းတိုင်ပင်မှုလိုမယ်နောက်တစ်ခုကတော့ကိုယ့်ရဲ့စိတ်ဖြစ်မှုရှောက်ချမှုဆိုတာအဲ့ဒါဘာသာရေးလုပ်တာတို့ကိုယ့်ကိုယ်တက်တောင့်တက်တာရှိအောင်နေတာတို့ healthy lifestyle ကိုနေဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ဆရာကြီးနောက်ဒီနိုင်ငံခြားရောက်မြန်မာလူသမားတွေအတွက်ကောဆိုင်အထူးသဖြင့်တော့ဟိုတရားမဝင်ပေါ့နော်သူများဆက်ပို့ပြီးတော့စိတ်ဖိစီးမှုကြုံနေရရတဲ့သူမျိုးအတွက်ကော
အဲ့ဒါကတော့ကိုနေရပြောခဲ့တဲ့ဟိုအခြေခံအချက်တွေပေါ့နော်ကိုယ့်အကောင်စိတ်ဖိစီးမှုရှော့ချမှုကိုယ့်အခက်အခဲရှိနေတာတင်ပြဖို့ဒါပေမဲ့ထက်တာကိုယ့်အခက်အခဲရှိတာကိုဘယ်လိုလဲကျောင်းဝင်နေဘယ်လိုတင်ပြမလဲပေါ့နော်ဒီကိစ္စနဲ့ပတ်သက်လို့လုပ်မယ်ဆိုလို့ရှိရင်ကိုနေရပြောခဲ့တာပေါ့နော်ဒီအရာကိုကျွန်တော်တို့ဘာလုပ်ပေးမလဲဘယ်လိုဖြေရှင်းလို့ရမလဲပေါ့နော်အဲ့ဒါမျိုးတွေကိုသက်ဆိုင်ရာဌာနအဲ့တော့ချိတ်ဆက်ပြီးတော့ပူပေါင်းပြီးစေစားပေးတာကအရေးအကြီးဆုံးဖြစ်တယ်လို့ကျွန်တော်လည်းမြင်ပါတယ်
ဟုတ်ကဲ့ဆရာဒီနေရာမှာဒီလူမှုအတိုင်းဝိုင်းဒီလူမှုကူညီအဖွဲ့အစည်းတွေရဲ့ကဏ္ဍအနေနဲ့ရောဖြည့်ပြီးတော့ရှင်းပြချင်တာရှိသေးလား
အဲလူမှုအဖွဲ့အစည်းတွေအတိုင်းဝိုင်းတွေကအဲ့ဒီဒေတာအချက်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ kait ရဲ့အတိုင်းပေါ်တော့ဟုတ်ပေးနိုင်တယ်အကူအညီပေးကြရတယ်လို့ရှင်းရင်တော့အများကြီးအထောက်အကူဖြစ်ပါတယ်ကျွန်တော်အပြင်ကအထောက်အပံ့အပူတော်တော်ကြီးရတော့ပြည်ပြပဲပို့ပါ
တယ်ဟုတ်ကဲ့အခုလို့ဒီစိတ်ဖြစ်စီမှုဌာနနေမတရားချုပ်နေရတဲ့သူမျိုးတွေပေါ့နော် သူ့ရဲ့ဒီနိစ္စရာမိသားစုနဲ့အတိုင်းဝိုင်းကိုဆရာဘလို့ချမ်းပေးခြင်းလဲ
မိသားစုအတိုင်းဝိုင်းဘက်ကနေပြီးတော့သူတို့အခုကြုံနေရနေတာပေါ့နော်ဒီ COVID-19 ဆိုတာကသူတယောက်ထဲကြုံနေရတဲ့ကိစ္စတော့မဟုတ်ဘူးတကဘာလုံးအတိုင်းတာနဲ့ကြုံနေရတယ်သူ့ရဲ့အကျိုးဆက်ကသူတယောက်ချင်းစီလည်းအနည်းငယ်များရှိတယ်အဲ့တော့ဒါတွေကိုလည်းသိထားပါအေးလက်ရှိအခြေအနေကိုအကြည့်အခြေအနေမှန်ကိုလက်ခံထားပါပြီးလို့ရှိရင်ကိုယ့်ဘက်ကနေပြီးတော့ပေးလို့ရတဲ့အကူအညီတွေပေးပါအနည်းဆုံးဒီလိုအနေထားပြပါ social network ကနေပြီးပကားသွင်းလိုက်ဆူလိုက်ရတယ်ဆိုတာကလည်းအိတ်ကီကြီးကိုအတိုင်းတာတစ်ခုဆိုတော့ရော့နေဆိုင်တယ်ပေါ့နော်ပြီးရင်ဒီကိစ္စနဲ့ပတ်သက်ပြီးလို့ဒီလိုဖြစ်ရကောင်းလားဆိုပြီးတော့အဲ့လိုအပြစ်တင်တာမျိုးပေါ့နော်တယောက်နဲ့တယောက်ဂိမ်းလုပ်တာမျိုးတွေကိုမလုပ်စေချင်ဘူးသူ့ဘက်ကိုယ့်ဘက်နားလည်ဖို့နဲ့ရုပ်စုဆက်ဆံပြီးတော့လိုအပ်တဲ့အကူအညီပံ့ပိုးမှုတွေရနိုင်တဲ့လောက်လုပ်ပေးစေချင်ပါပဲ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသိပ်တောင်မြို့နယ်မှာမြန်မာအစိုးရစစ်တပ်တွေအင်အားနဲ့ဝင်ရောက်လာတဲ့အတွက်ဒေသခံတွေနေရက်စွန့်ခွာနေကြရပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်မှာလာမယ့်ပညာသင်နှစ်အတွက်အခြေခံပညာကျောင်းပေါင်း200နီးပါးဖွင့်လှစ်နိုင်မှာမဟုတ်ဘူးဆိုတာနဲ့မြန်မာနိုင်ငံအတွင်းပဋိပက္ခဖြစ်ပွားရာဒေသမှာညှဉ်းပန်းနှိပ်စက်မှုဖြစ်စဉ်တွေရှိနေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်မှာရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ရဲတင်းမာနေတဲ့ရခိုင်ပြည်နယ်ရသိတောင်မြို့နယ်မှာမြန်မာအစိုးရစစ်ကြောင်းတွေအင်အားအလုံးကြီးနဲ့ဝင်ရောက်နေရာယူလာတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေနေရာကနေစွန့်ခွာနေရပါတယ်အခုလိုနေရာစွန့်ခွာလာသူတွေကတော့ရသိတောင်မြို့နယ်ကူတောင်ရွှေလောင်းတင်ကံပြင်းမင်းကန်ချောင်းအပါအဝင်ကျေးရွာပေါင်း6ရွာကရွာသားတွေဖြစ်ကြပြီးဇူလိုင်လ29ရက်နေ့ညနေပိုင်းမှာစက်တင်ဘာ20ရက်နေ့လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့ပြီးနောက်ပြင်မူဇလင်ရွာနဲ့ကံပြင်းရွာတွေမှာအစိုးရစစ်တပ်ကဝင်ရောက်တပ်ဆွဲလာတဲ့အတွက်စိုးရိမ်ပြီးအခုလိုထွက်ပြေးလာတာဖြစ်တယ်လို့တရက်ခံတွေကပြောပါတယ်သူတို့တွေအခုအခါနေဆိုင်ရွာကြေးရွာတွေအပါအဝင်စစ်သွေးနဲ့ရတိတောင်မြို့တွေမှာလာရောက်ခိုးလုံနေကြပြီးစစ်ကြောင်းတွေထွက်သွားရင်နေရပြန်ချင်နေကြတယ်လို့အကူအညီပေးနေသူတွေကပြောပါတယ်လွန်ခဲ့တဲ့ဇွန်လ24ရက်နေ့ကလည်းရတိတောင်မြို့နယ်ကြောက်တန်းနယ်ကိုနေမြေရှင်းလင်းဖို့အတွက်ကြေးရွာသားတွေဖယ်ရှားပေးဖို့အစိုးရကအမိန့်ထုတ်ပြန်ခဲ့တဲ့အတွက်ရွာပေါင်း40ကျော်ကရွာသားတွေနေရစွန့်ခွာမှုတွေရှိနေခဲ့ကြပါတယ်
စစ်မဲ့ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာလာမယ့်2020-2023ပညာသင်နှစ်အတွက်အခြေခံပညာကျောင်းပေါင်း200နီးပါးဖွင့်လှစ်နိုင်မှာမဟုတ်ဘူးလို့ပလောဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကပြောပါတယ်ပလောဝမြို့နယ်မှာအခြေခံပညာကျောင်းပေါင်း390ကျောင်းနဲ့ကကျောင်းပေါင်း200တာဖွင့်လှစ်နိုင်မဲ့အနေအထားရှိပြီးစစ်ဘေးသံကျောင်း190ကျောင်းကဖွင့်လှစ်နိုင်မဲ့အနေအထားမရှိဘူးလို့ပညာရေးမှူးကပြောပါတယ်ကျောင်းဖွင့်လှစ်ဖို့မဖြစ်နိုင်တဲ့ကျေးရွာများစုဟာပလောဝမြို့နီးတစ်ဝိုက်ကကျေးရွာတွေဖြစ်ပြီးမြမတမတော်နဲ့ရခိုင်တပ်တော်အေရိုတိုက်ပွဲကြောင့်နေရစွန့်ခွာထွက်ပြေးသိမ်းချောင်ခဲ့ရသူတွေဖြစ်ကြပါတယ်။ဒါ့အပြင်ကျောင်းဆရာဆရာမ200လောက်ကလည်းပြောင်းရှိခွေတင်ထားတာကြောင့်လာမယ့်ကျောင်းဖွင့်ရာသီမှာဆရာဆရာမလိုအပ်ချက်မြင့်မားလာဖို့ရှိတယ်လို့သိရပါတယ်။
ဇွန်လ29ရက်နေ့မှာကြာရောက်တဲ့မွန်ပြည်သစ်ပါတီရဲ့25နှစ်ပြည့်အပြစ်ခတ်ရဆဲရေးကိုပြန်လည်သုံးတက်တဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ရမှာရခိုင်နဝဒစစ်အစိုးရရိုးသားဖြောင့်မတ်မှုမရှိခဲ့ဘူးလို့မွန်ပြည်သစ်ပါတီဥက္ကဋ္ဌနိုင်ဟန်သာကသုံးသပ်ပြောဆိုခဲ့ပါတယ်1989ကနေ96ကာလရီမှာတိုင်းနာလက်နက်ကင်ဒေါ်လာရေးအဖွဲ့အစည်းတွေဟာနိုင်ငံရေးဆွေးနွေးနိုင်ဖို့အပြစ်ခတ်ရဆဲရတာဖြစ်ကြောင်းပထမအဆင့်အပြစ်ခတ်ရဆဲရတာဖြစ်ပြီးဒုတိယအဆင့်မှာနိုင်ငံရေးဆွေးနွေးဖို့ဆိုခဲ့ပေမဲ့ဖြစ်မလာခဲ့ဘူးလို့ဆိုပါတယ်2008အခြေခံဥပဒေအတည်ပြုပြီးတာနဲ့အပြစ်ရတိုင်းနာလက်နက်ကင်ခေါင်းဆောင်လူကြီးပိုင်းတွေကိုနိုင်ငံရေးပါတီထောင်ပြီးရွေးကောက်ပွဲဝင်ကြံတဲ့လူတွေကနေချဆောင် BGF မဟုတ်ရင်ပြည်သူစစ်ဖွဲ့ဖို့ဖိအားပေးပြီးလက်မခံတဲ့အဖွဲ့အစည်းကိုရန်သူလို့တတ်မှတ်ခဲ့တာကြောင့်တိုင်းနာလက်နက်ကင်တွေနဲ့အပြစ်ခတ်ရဆဲရီတွေပြက်ပြဲခဲ့တာပါမွန်ပြည်သစ်ပါတီဟာ1995ခုနှစ်ဇွန်လ29ရက်နေ့ကအပြစ်ခတ်ရဆဲရီသဘောတူညီမှုလက်မှတ်ရေးထိုးခဲ့ပါတယ်
ကရင်ပြည်နယ်ဖားပုံခရိုင်ကရင်ယူသမ၅ဒေသမှာတပ်မတော်ကမီးရှို့ဖျက်ဆီးလိုက်တဲ့ ဝါတူခု KNU COVID-19 ကျန်းမာရေးစစ်ဆေးဂိတ်နေရာမှာနှစ်ဖက်နားလည်မှုအရ KNU ဘက်ကအသိပြန်လည်တည်ဆောက်ခဲ့ပါတယ်အဲ့ဒီခေတ်ကိုဇွန်လ25ရက်နေ့မှာပြန်လည်ဖွင့်လှစ်လိုက်ပေမဲ့တမတော်လမ်းကြောင်းရှိချိန်မှာစစ်ဝတ်ဆောင်တင်တဲ့ဂိတ်မဆောက်ဖို့အကြောင်းကြားထားတာကြောင့်ခေတ်ကိုတရတာဖွင့်ပြီးယာယီပြန်လည်ပိတ်လိုက်ရတယ်လို့နယ်လှည့်ကြောပေါ်အိတ်ကျန်းမာရေးလှုပ်သားဖွဲ့ BPHWD ဖာပွန်ဒေတာတာဝန်ခံသူကဆိုပါတယ်ပြီးခဲ့တဲ့မေလတုန်းကအဲ့ဒီဝါတူခိုးရွာနဲ့ဖားလို့လမ်းကွာမှာရှိတဲ့ KNU ကျန်းမာရေးစစ်ဆေးရေးဂိတ်တစ်ခုကိုတမ်မတော်ဘက်ကမီးရှို့ဖျက်ဆီးလိုက်တာကြောင့်နှစ်ဖက်သိမ်းမမှုဖြစ်ပွားခဲ့ပြီးပြစ်ခတ်မှုတွေဖြစ်ခဲ့ကြလို့အဲ့ဒီပြစ်ခတ်မှုကြောင့်ဒေသခံယာနဲ့ချီထွက်ပြေးခဲ့ရပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်
။ရှမ်းပြည်အတွင်းမိုးဥကာလမှာအစိတ်ရှိမှုစားသုံးမိလို့တေဆုံးသူ10ဦးထက်မနည်းရှိပြီးဖြစ်ပါတယ်။ဒီဇွန်လအတွင်းမှာပဲတောင်ကြီးမြို့တစ်တော်ရက်ွက်နေပါတင်ကြီးနဲ့ပါလာမြိုင်တို့တူဝရီနှဦးရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်မင်းတုံအုပ်စုပန်ခဲရွာကမိသားစု4ဦးမန်ရှုမြို့နယ်နာကွန်ရွာသားလင်မယားနှူးတန်ညန်းမြို့နယ်နမ်လပ်အုပ်စုနမ်ပတ်ရွာသားလင်မယားနှူးတို့အစိတ်ရှိမှုစားသုံးမိလို့တည်ဆုံသွားခဲ့ကြပါတယ်။ကျန်းမာရေးဌာနကတော့မိုးတွေကိုတတိထားစားသုံးကြဖို့တတိပေးလိုက်ပြီးမိုးစားပြီးနောက်ပိုင်းခေါင်းမူးခေါင်းကိုက်ခြင်းအော့အန်ခြင်းသွေးပောင်ကျခြင်းပိုက်နာခြင်းယင်ပြည့်ခြင်းဝမ်းလျှောခြင်းစတဲ့မိုးအစိတ်သင့်တဲ့လက္ခဏာတွေဖြစ်ပွားရင်ကျန်းမာရေးဌာနကိုအမြန်ဆုံးသွားဖို့တိုက်တွန်းထားပါတယ်
။ကြရပြည်နယ်တင်မောဆုမြို့နယ်ဒေါဆူရှိကြီးရွာမှာတောင်သူ22ဦးကိုတရားရုံးကချမှတ်ခဲ့တဲ့ပြစ်ဒဏ်နဲ့တဲ့ဆိုပြီးတမတော်ကနေဒုတိယကြိမ်ထပ်မံတရားစွဲဆိုတာတရားမျှတမှုမရှိသလိုနောင်နောင်မလို့ရဲအောင်တောင်သူတွေကိုချင်းချောင်းလိုက်ခြင်းဖြစ်တယ်လို့တောင်သူတွေကပြောပါတယ်။ဇွန်လ25ရက်နေ့ကတမရော့ကနေထပ်မံတရားစွဲဆိုထားတဲ့တောင်သူ22ဦးဟာပြည်내တရားလွှတ်တော်ရုံးမှာပရမဆုံးအကျင့်သွားရောက်ရုံးသိမ်းခဲ့ကြရတယ်လို့တောင်သူခူးတွေကပြောပါတယ်။ကြရပြည်내လွန်ကုန်မြို့နယ်တွင်နေမြီခံစစ်တပ်နဲ့လယ်ဆိုင်တောင်သူတွေကြားဖြစ်ပွားခဲ့တဲ့မြေရငင်းပွားမှုကြောင့်တောင်သူ22ဦးကိုပြည်သူပိုင်ပစ္စည်းကာကွယ်ရေးအဥပဒေပုံမှန်6တဲ့ဘိုင်းနဲ့ကျူးလွန်မှုပုံမှန်400တော်ဝန်ဝတ္တရားနှောက်ယှက်မှုပုံမှန်393ညဉ့်ညန်းစွာဆဲဆူမှုပုံမှန်294နဲ့အကျိုးဖျက်ဆီးမှုပုံမှန်429တို့နဲ့တရားစွဲဆိုခံခဲ့ရပါတယ
်။အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မြန်မာနိုင်ငံအတွင်းပဋိပက္ခဖြစ်ပွားရာဒေသတွေမှာညှဉ်းပန်းနှိပ်စက်မှုဖြစ်စဉ်တွေရှိနေစေဖြစ်ပြီးတိုင်းရင်းသူအမျိုးသမီးတွေအနေနဲ့မတည်မှုကိုညှဉ်းပန်းနှိပ်စက်မှုပုံစံတစ်ခုအဖြစ်အသုံးပြုခံနေရတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLP ကဇွန်လ26ရက်နေ့ကကြားရောက်တဲ့အပြည်ပြည်ဆိုင်ရာညှဉ်းပန်းနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရေးနဲ့အွန်လိုင်းစကားဝိုင်းမှာဆွေးနွေးကြတာပါဒီအကြောင်းအမည်ရဲ့စူးစီးချက်ကိုတော့နိုင်ကုန်းအိမ်ကတင်ဆက်ပေးပါမယ်ရှင်
တိုင်းရင်းသူအမျိုးသမီးတွေအနေနဲ့မတည်မှုကိုညှဉ်းပန်းနှိပ်စက်မှုပုံစံတစ်ခုအဖြစ်အသုံးပြုခံရတယ်လို့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WFP တွဲဖက်ထွေထွေတွင်ရင်းမှုနှင့်လွေးပိုးငယ်ကပြောပါတယ
်အထူးသဖြင့်တိုင်းရင်းသူအမျိုးသမီးတွေဆိုလို့ရှိရင်ဒီမတိမ်မှုကိုညှဉ်းပန်းနှိပ်စက်မှုပုံစံတစ်မျိုးနဲ့ဒီတပ်မတော်ကနေကျူးလွန်နေတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်တိုင်းရင်းသူအမျိုးသမီးတွေကိုစစ်လက်နက်တစ်ခုအဖြစ်ညှဉ်းပန်းနှိပ်စက်မှုကိုကျူးလွန်နေတဲ့ဟာကိုတွေ့ရတယ်အဲ့လိုခံရတဲ့အခါမှာဟိုမတိမ်ကျင့်ယုံနဲ့ပြီးသွားလာဆိုမဟုတ်ဘူးမတိမ်ကျင့်တဲ့အပြင်စိတ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်မှုတွေကိုပြုလုပ်တဲ့ဟာကိုတွေ့ရတယ
်။လက်ရှိအချိန်မှာဆက်လက်ဖြစ်ပွားနေတဲ့လူကိုယ်ရေးချိုးဖောက်ခံရမှုနဲ့ပတ်သက်ပြီးလူကိုယ်ရေးမှတ်တမ်းကွန်ရက်အန်တီဘာမာကကိုအောင်စောဦးကတော့
ညှဉ်းပန်းနှိပ်စက်မှုတွေကအဓိကဖြစ်တာပြည်သူတွေကိုတက်ကတ်ထားပြီးပြည်သူတွေကိုဥတီပြီးတော့ဖြစ်တာ။ခံရတဲ့လူအများဆုံးကလည်းပြည်သူတွေ။အဓိကဘယ်နေရာတွေမှာအဖြစ်များလဲဆိုတော့အထူးသဖြင့်တိုင်းနာဒေသတွေမှာတိုင်းနာဒေသတော်မှာစစ်ဖြစ်တဲ့တိုင်းနာဒေသတွေမှာပုံများပါတယ်။အဲ့ဒါကိုတွေ့နေရတယ်
အပြည်ပြည်ဆိုင်ရာညှဉ်းပန်းနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရေးနေ့ကအကြဖက်ဖွဲ့စည်းတွေထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာအမျိုးသမီးနဲ့ကလေးငယ်တွေလိမ်ပိုင်းဆိုင်ရာအကြံပေးမှုတွေကိုလည်းညှဉ်းပန်းနှိပ်စက်မှုပုံစံတစ်မျိုးနဲ့ကျူးလွန်မှုတွေရှိနေစေဖြစ်ကြောင်းမှတ်တမ်းတင်နိုင်ခဲ့ပြီးညှဉ်းပန်းနှိပ်စက်မှုတွေကိုထိန်းသိမ်းရေးစခန်းတွေနဲ့စစ်ကြောရေးတွေမှာအသုံးပြုလျက်ရှိပြီးတော့တရင်ချက်လက်ရရှိနိုင်ဖို့အသိဉာဏ်ဝန်ခံထက်ဆုစေဖို့အသုံးပြုနေတာကိုမကြာခဏတွေ့ရဆဲဖြစ်တယ်လို့လူမှုအသင်းဖွဲ့၅ဖွဲ့ကနေပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာအစိုးရတပ်မတော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSSA တို့ကြားစစ်ရေးတင်းမာမှုဖြစ်ပွားမှုကြောင့်ဒေသခံတွေသေဆုံးဒဏ်ရာရရှိမှုတွေရှိနေပြီးတော့စစ်ဘေးရှောင်တွေလည်းရှိခဲ့ပါတယ်။နမ်ဟ ோம் ကနေတင်ဆက်ပေးပါမယ်ရှင်။
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့စစ်ရေးတင်းမာခဲ့တဲ့အစိုးရတပ်မတော်ဟာဇွန်လ29ရက်နေ့တုန်းကကြောက်မဲမြို့နယ်ဟိုက်ကွေကျေးရွာအုပ်စုဘန်ကင်းရွာထဲဝင်လာပြီးအိမ်ထဲပုန်းနေတဲ့အသက်58နှစ်အရွယ်လုံစုကိုပစ်တက်ခဲ့ကြောင်းလုံစုနဲ့ဆွေမျိုးတော်ဆက်တူဘန်ကင်းရွာသူပအေးနန်းကရှမ်းစကားနဲ့အခုလိုပြောပါတယ်သူပြောရတာကတော့ရွာထဲဝင်လာတာနဲ့လမ်းမှာတွေ့တာကန်ကြောက်ဆဲဆိုပြီးဝင်လာတာကျမတို့ပုန်းနေတဲ့အိမ်ထဲဝင်လာတာနဲ့တကားသွားဖွင့်ပေးတဲ့လုံးစုကိုဘာမှမမေးဘဲနဲ့တနတ်နဲ့ပြတ်တက်လိုက်တာလုံးစုလည်းအိမ်ပြင်ထွက်ပြေးသွားတာသုံးလေးလမ်းပဲရသေးတယ်နှလုံးထပ်ပြက်တယ်လုံးစုတည်သွားတယ်ဆိုပြီးရှမ်းဘာသာနဲ့ပြောဆိုသွားတာပါအဲ့ဒီပြစ်ခတ်မှုကြောင့် night side ဆိုသူအမျိုးသမီးတဦးလဲကြည်စံထိမှန်တန်ရာရခဲ့လို့လက်ရှိကြောက်မဲစည်းုံမှာစေကုသမှုခံယူနေပါတယ်။ဇွန်လ29ရက်နေ့ကအစိုးရတပ်မတော်ခလာရနှစ်3ကလည်းဘန်ကဲညွာထဲကိုလက်နက်ကြီးနဲ့ပြစ်ခတ်ခဲ့သေးတယ်လို့ RCSS ပြောခွင့်ရဒုဗိုလ်မှူးကြီးဂျုံခືကပြောပါတယ်
။ခလာရနှစ်3ကနေပြီးတော့ဘန်ကဲညွာထဲမှာတပ်ရဲတပ်ဖွဲ့ဝင်တွေရှိတယ်ဆိုတဲ့အကျဉ်းရတာရဲ့ပန်ကေယောတဲ့ ወለ နေကြီး ወለ နေငယ်လမ်းကြီးတဲ့အမန်ကအပြည့်တပ်ဖွဲ့ဝင်ကအဲ့ယူအနေမှာမရှိဘူးအပြည့်တပ်ဖွဲ့ဝင်ကဝေးရှိနေခါကျတော့တလုံးမှပြန်တော့မပြေလိုက်ရဘူးမချင်မပဲတူမီတိုင်းမီတဲ့တပည့်ငယ်လေးတွေဒါပေမဲ့ပုံစံကတော့အချိန်မီတော့မလှဘူးပေါ့လေအဲ့ဒီကိုလည်းထိခိုက်စေနိုင်တယ်
ကြောင့်မဲမြို့နယ်ထဲမှာ NCA လက်မှတ်ထိုး RCSS နဲ့ပြစ်ခတ်မှုအမှန်တကယ်ဖြစ်ပွားခဲ့ကြောင်းတပ်မတော်တည်င်းမှန်ပြန်ကြားရေးကအတွင်းမူဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။အဲ့ဒီမှာတော့ကျွန်တော်တို့ဒီ RCSS SSA နဲ့26ရက်နေ့လောက်မှာကျွန်တော်တို့ထိတွေ့မှုဖြစ်ပွားခဲ့တာရှိတယ်။ပုံကိုအဲ့မှာထိတွေ့မှုဖြစ်ပွားခဲ့တာရှိတယ်။
တိုက်ပွဲကြောင့်ကြောင့်မဲမြို့နယ်နောင်ပင်ကျေးရွာအောင်တမရင်ကျောင်းမှာစစ်ရှောင်300ကျော်ပန်လော့ရွာဘုံကြီးကျောင်းမှာစစ်ရှောင်200ကျော်ရောက်ရှိခိုးလုံနေကြပြီးတော့ဇွန်လ30ရက်နေ့မှာတော့အခြေအနေငြိမ်သက်လာပြီးဖြစ်တာကြောင့်စစ်ရှောင်တွေနေရအတိတ်ပြန်သွားကြပြီးဖြစ်ကြောင်းသိရပါတယ်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်ရသေတောင်မြို့နယ်မှာမြန်မာအစိုးရစစ်ကြောင်းတွေအင်အားနဲ့ဝင်ရောက်နေရာယူတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေနေရဆုံးခွာနေကြရပါတယ်။ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်မှာလာမယ့်ပညာသင်နှစ်အတွက်အခြေခံပညာကျောင်းပေါင်း200နီးပါးဖွင့်လှစ်နိုင်မှာမဟုတ်ဘူးလို့ပလဲဝမြို့နယ်ပညာရေးမှူးကပြောပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါဟာကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအကြီးအကျယ်ထိခိုက်စေတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာပြီးနေမှာသတိပေးလိုက်ပါတယ်။ကမ္ဘာနိုင်ငံအားလုံးရဲ့လုံခြုံရေးနဲ့လူနေမှုဘဝတွေအတွက်ဗက်ပေါင်းဆောင်ကနေထိုးနှက်တာခံနေရတဲ့အတွက်ဆိုးရတဲ့ယောဂါတွေဖြစ်လာနိုင်စေတယ်လို့ကမ္ဘာကြီးကလည်းပိုးပြီးအားနည်းလာစေနိုင်တယ်လို့အထွေထွေမှုချုပ်ကကုလသမဂ္ဂလုံခြုံရေးကောင်စီအစ်စ်မြင့်အရာရှိများရဲ့ရုပ်သံအစည်းအဝေးမှာပြောကြားခဲ့တာပါကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ပိတ်ပစ်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေပြန်ပြီးဖွင့်ဖို့ကြိုးစားနေကြချိန်မှာပဲအမေရိကန်စီးပွားရေးအတွက်ဂျွန်လာအတွင်းအလောက်ကငါးသန်းနီးပါးပေါ်လာခဲ့တယ်လို့အစိုးရကကြေညာပြီးနေမှာထုတ်ပြန်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းအလုပ်လက်မဲ့ခန်းစား권ရှောက်ထားသူပေါင်းက1.4သန်းရှိခဲ့တယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံရဲ့အလုပ်လက်မဲ့နှုန်းဟာမေလထဲမှာ 73.3 ရာခိုင်နှုန်းရှိရကနေဇွန်လထဲမှာ 17.1 ရာခိုင်နှုန်းဖြစ်လာတယ်လို့လည်းပြောပါတယ်။ကချင်ပြည်နယ်ဖားကန်ဒေသမှာကြောက်စင်းတွင်းပြိုကျတာကြောင့်လူရာကျော်တည်ဆုံးခဲ့ရတဲ့အတွက်အလွန်စိတ်မကောင်းဖြစ်မိကြောင်းကုလသမဂ္ဂအထွေထွေမှုချုပ်ကဇူလိုင်2ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံအစိုးရပြည်သူတွေနဲ့တကွတည်ဆုံးသူတွေရဲ့မိသားစုတွေနဲ့တူထပ်တူဝမ်းနည်းကြောင်းနဲ့မြေပြိုတန်းခံစားရသူတွေအတွက်ကယ်ဆယ်လုပ်ငန်းတွေကိုအကူအညီပေးဖို့ကုလသမဂ္ဂကအသင့်ရှိနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂအဖွဲ့အယုံကလည်းကယ်ဆယ်လုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေသူတွေကိုချီးကျူးဂုဏ်ပြုကြောင်းတရားကြေညာချက်ထုတ်ပြန်ပါတယ်။အိန္ဒိယနဲ့တရုတ်နှစ်နိုင်ငံနယ်စပ်ကတပ်ဖွဲ့ဝင်တွေကြားတင်းမာမှုတွေမြင့်တက်နေချိန်မှာပဲရုရှားတိုက်လေယာဉ်တွေနဲ့အိန္ဒိယလေတပ်ကိုအင်အားဖြည့်တင်းဖို့အိန္ဒိယအစိုးရကဂျက်ဒပရင်နယ်မှာခွင့်ပြုလိုက်ပြီးဖြစ်ပါတယ်။အိန္ဒိယကရုရှားတိုက်လေယာဉ်အသစ်33စင်းကိုဝယ်ယူမှာဖြစ်တယ်လို့လက်ရှိသုံးပြနေတဲ့တိုက်လေယာဉ်59စင်းကိုလည်းအဆင့်မြင့်တင်သွားဖို့ရှိပါတယ်။တောက်ချန်နေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျမခင်လို့သက်ပါ
This program has come to you from the Voice of America, Washington.